Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American Dan ရဲ့2025ခုနှစ် January 14ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုပထမပိုင်းစီစဉ်နိုင်ဝက်ကိုဗီဒီယိုကနေ line to meter 40 30နဲ့ 25 တို့ကနေဖိုင်းယူနားဆင်နိုင်ပါတယ်တနအီလုံးစာစီစဉ်တွေကိုတော့ digital line တွေဖြစ်တဲ့ Lulu Mix ရွေးယူတန် live view မြန်မာပိုင်း internet ဆာမျက်နှာနဲ့ Facebook YouTube တို့ကနေဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းစီစဉ်တွေကိုကျွန်တော်စီသူကတောင်းယူတင်ဆက်သွားပါမှာခင်ဗျာ
သမရဘိုက်တင်အစိုးရဟာဉာဏ်ရည်တုနည်းပညာတင်ပို့မှုကန့်သက်ချက်အသစ်တွေကိုချက်မှတ်ချောင်းချညာပါတယ်။ဤတုရဲ့တပ်သားဥယျာဉ်တည်ရထားချက်အတိုင်းဉာဏ်နိုင်သမျှမြန်မြန်အကောင့်ထဲပို့ကြမယ်လို့ဂျမန်ကာကွယ်ဝင်ကြီးကကတိပြုပါတယ်။ရုရှားနဲ့အီရန်ကြားမဟာဗျူဟာမိတ်ဖက်စာချုပ်ချုပ်ဆိုဖို့အီရန်သမရမာဆုတ်ဖာဇက်ကန်ရုရှားကိုတွားရောက်ဖို့ရှိနေပါတယ်
။အဲ့ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူရင်ကျန်တောင်သာဘက်မှာစစ်ကောင်စီရန်တန်းကို PDF ပူးပေါင်းတပ်ကကြားဖြတ်တိုက်ခိုက်ခဲ့တာရခိုင်ဘက်တိုက်ပွဲတွေအယောက်ရီဘက်ရောက်လာမှကိုဒဇက်ကံတွေစိုးရိမ်နေတာဂင်းပြည်နယ်ကော့ကရီဘက်မှာစစ်ကောင်စီကတပ်ကူပို့ပြီးတော့စစ်ရေးပြင်နေတာနဲ့မြမရင်ကျန်ရဲ့အလားအလာသတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။ဒါ့အပြင်အပတ်စဉ်တင်ဆက်နေကြဆက်သွယ်မေးမြန်းခန်းလူမှုရှုခင်းစီးပွားရေးအစီအစဉ်နဲ့တက်တန့်အောင်သတင်းလွှာတွေကိုထုတ်လွှင့်သွားဖို့လည်းပြင်ဆင်ထားပါတယ်။ခုတော့ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းကပြောပြပေးပါမှာခင်ဗျာ။
ခင်မီတိုးတက်တဲ့ညာရင်ထု AI chip တွေတင်ပို့မှုအပေါ်သမ္မတဘိုက်ဒန်ဆိုတာကခန့်သက်ချက်အသစ်တွေချမှတ်ကြောင်းတနင်္လာနေ့ကကြေညာလိုက်ပါတယ်။ဒါ့အပြင် AI စနစ်တွေကိုအသုံးပြုရမှာ AI စနစ်ဘိုင်ရှင်တွေကလိုက်နာကျင့်သုံးရမယ့်သတ်မှတ်ချက်ပေါင်းတွေကိုလည်းချမှတ်လိုက်ပါတယ်။ AI ကပို့ပြီးအကောက်လာတာနဲ့အမျှကျွန်တော်တို့ရဲ့မျိုးသားလုံခြုံရေးအန္တရာယ်တွေကပို့ပြီးကြီးမားလာပါတယ်လို့ American ကုသရေးဝန်ကြီးဝန်ကြီး General Raymondo ကသတင်းတောက်တွေကိုပြောပါတယ်။2023ခုနှစ်ကထိန်းချုပ်ထားချက်တွေပေါ်မှာထပ်မံပြတ်ထားလိုက်တဲ့စီးမြင့်အသစ်က AI chip တရုတ်နိုင်ငံကိုတင်ပို့တာပေါ်ကန့်သတ်မှာဖြစ်ပါတယ်။အမေရိကန်ကလက်ထက်တင်ပို့မှုပိတ်ဆို့ထားတဲ့နိုင်ငံတွေကိုလည်း AI chip တင်ပို့မှုကိုကန့်သတ်ထားပါတယ်။ဒီကြေညာချက်ကမျိုးသားလုံခြုံရေးနဲ့ပတ်သက်လို့ရေဘူးအကြကြစဉ်းစားထားတဲ့နောက်ထပ်ဥပမာတစ်ရပ်ဖြစ်ပြီးပို့ကိုထိန်းချုပ်မှုကိုတလွဲအသုံးပြုတာဖြစ်တယ်လို့တရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနကဆိုပါတယ်။အပြည်ပြည်ဆိုင်ရာစီးပွားရေးနဲ့ကုန်သွယ်စီးမြင့်တွေကိုချိုးဖောက်မှုလည်းဖြစ်ပြီးလို့အတလို့အရေးယူတုံ့ပြန်မယ်လို့တရုတ်ကပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟူဟာတနင်္ဂနွေနေ့ကဖုန်းနဲ့စကားပြောဆိုခဲ့ကြပြီးအစ္စရေးဟာမတ်အပြစ်ရရေးသဘောတူညီချက်ကတိုးတက်မှုရှိနေတယ်လို့သက်ဆိုင်ရာအရာရှိတွေကပြောလိုက်ကြပါတယ်တိုးတက်မှုတွေရှိနေပြီးအချိန်တိုအတွင်းမြင်ကြရမှာလိမ့်မယ်လို့အစ္စရေးနိုင်ငံရဲ့ဝန်ကြီးဂျီဒီယွန်ဆော့ကသတင်းတောက်တွေကိုပြောကြပါတယ်ဒါပေမဲ့စစ်အဆုံးသတ်မဲ့အစ္စရေးဂရီကိုဝင်တဲ့အစ္စရေးတပ်တွေရုတ်သေးရေးဇာကန်တွေနဲ့အစ္စရေးဖမ်းဆီးထားတဲ့အကျဉ်းသားတွေလဲလဲရေးဆက်ရအသေးစိတ်အချက်လက်တွေကဖြည့်ရှည်ရအောင်မဲ့အချက်တွေဖြစ်ပါတယ်လို့ဟာမတ်စတာဝန်ရှိသူတို့ကအမည်မဖော်လိုပဲ AP သတင်းကိုပြောပါတယ်။ဇန်နဝါရီလ20ထရမ့်သမ္မတတောင်းဝင်မယူမီသဘောတူညီချက်ကဖြစ်နိုင်တယ်လို့လည်းအီဂျစ်တာဝန်ရှိသူတို့ကဆိုပါတယ်။အဆိုပြုသဘောတူညီချက်တရရရှိလိုက်ပြီးနောက်ဆုံးအတည်ပြုချက်ရဖို့အတွက်သက်ဆိုင်ရာခေါင်းဆောင်တွေစီပြန်လည်တင်ပြထားပြီလို့အကြောင်းသိသူကိုကိုးကားပြီးသတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့ဂါဇာကမ်းမြောင်ဒေသကမဟာဗျူဟာကျတဲ့နေရာတွေကိုအစ္စရေးစစ်သားတွေချထားခွင့်မပါတဲ့သဘောတူညီချက်ကိုတော့ဆန့်ကျင်တဲ့အကြောင်းအစ္စရေးလွှတ်တော်အမတ်ဆေယောက်ကနရယဟုကိုစာပို့ထားပါတယ်။မြောက်အတ္လန္တိတ်စီးရဲမဟာမိတ်ဖွဲ့ NATO ရဲ့လက်နက်နဲ့တပ်သားဥယျာဉ်အသစ်ရထားချက်အတိုင်းဂျာမနီ၊ပိုလန်၊ဗြိတိန်၊ပြင်သစ်နဲ့အီတလီတို့ကမြန်နိုင်သမျှအများဆုံးအကောင့်ထဲပေါ်ကြမယ်လို့ဂျာမန်ကာဝေးဝန်ကြီးကတနင်္လာနေ့မှာကြေညာပေးလိုက်ပါတယ်။ငါးနိုင်ငံကာဝေးဝန်ကြီးတွေဟာပိုလန်ကNova Wise ကျေးရွာမှာတွေ့ဆုံခဲ့ကြပြီးတဲ့နောက်ရထားချက်အသစ်ကိုဂျွန်လာမှာဆုတ်ဖြတ်ပေးလို့ Boris Pistorius ကပြောကြပါတယ်။2022မှာ Ukraine ကို Russia ကျူးကျော်စစ်ဆင်နွှဲလာတာအပြင် NATO အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးအသုံးစရိတ်ပုံမှန်သုံးဆွဲကြဖို့မကြမီအမေရိကန်သမ္မတတာဝန်ယူတော့မဲ့ Trump ကတောင်းဆိုတာကြောင့်လည်းအခုလိုရထားချက်အသစ်ချမှတ်ဆောင်ရွက်ဖို့ဖိအားဖြစ်လာခဲ့တာပါ။ NATO အဖွဲ့ဝင်နိုင်ငံတွေကိုကာကွယ်ရေးအသုံးစရိတ်ဖြစ်သူတို့ရဲ့တမျိုးတားလုံးထုတ်ကုန်တက်မှု GDP ရဲ့900ခန့်လုံးသုံးဆွဲမှုထရမ့်ကတိုက်တွန်းနေပါလေ။လာမယ့်ဂျွန်လကုန်ပိုင်းမှာကျင်းပမယ့် NATO ထိပ်သီးအစည်းအဝေးမှာတော့ကာကွယ်ရေးအသုံးစရိတ်ကိုအမျိုးသား GDP ရဲ့နှစ်ရာခိုင်နှုန်းတိုးမြင့်ရထားဖို့ဆုံးဖြတ်ကြပွဲရှိနေပါလေ။ထရမ့်ပြောတဲ့ GDP 900ရာခိုင်နှုန်းကအများလုံးပြီးဒါဂျာမနီဘတ်ဂျက်တစ်ခုလုံးရဲ့40ရာခိုင်နှုန်းဖြစ်သွားပါလိမ့်မယ်လို့ဂျာမန်ကာကွယ်ရေးဝန်ကြီး Pistorius ကသတင်းတောက်တွေကိုပြောပါတယ်။
ပြည်ဝင်အမေရိ ပြန်တယ်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital လိုင်းတွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်အင်္ဂါမနက်ရုပ်သံသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်ရုရှားရဲ့အီရန်ဂျာမဟာဗျူဟာမိဖက်စာချုပ်ဒီအပမှာချုပ်ဆိုဖို့အတွက်အီရန်သမ္မတမာဆော့ပီဆက်စကီယန်ဟာရုရှားကိုတောက်ချနေမှာလာရောက်မယ်လို့ရုရှားဆူဟာကတနင်္လာနေ့မှာပြောလိုက်ပါတယ်။ကွန်ဒွေအပြည်တည်ပို့ဆောင်ရေးထောက်ပံ့ရေးနဲ့လူသားချင်းစာနာထောက်ထားရေးကဏ္ဍတွေမှာလည်းပူးပေါင်းဆောင်ရွက်ရေးကိုချက်ကြမယ်လို့ရုရှားကဆိုပါတယ်။ဒေသတွင်းနဲ့နိုင်ငံတကာမှာပေါ်ပေါက်လာတဲ့ပြဿနာတွေအပေါ်မှာလည်းရုရှားနဲ့အီရန်တို့ကပူးပေါင်းဆောင်ရွက်ကြမှာပါ။ယူကရိန်းစစ်ဘေးပြင်မှာအသုံးပြုဖို့အတွက်ဖောက်ခွဲရေး drone ရာချီပြီးရုရှားကိုအီရန်ကပို့ပေးခဲ့တယ်လို့ယူကရိန်းရဲ့အနောက်နိုင်ငံတွေကတော့စွပ်စွဲထားကြပါတယ်။ဒါကြောင့်ယူကရိန်းရဲ့အခြေခံအဆောက်အုံတွေကိုတာဝန်ပြည့် drone နဲ့ရုရှားကတိုက်ခိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ရုရှားနဲ့အီရန်တို့ကတော့အဲဒီစွပ်စွဲချက်ကိုငြင်းဆိုထားကြပါတယ်။အစ်ရွေးကတိုက်ခိုက်လာမောက်ကိုကာကွယ်နိုင်ဖို့အတွက်အပြန်အလှန်အဖြစ်အီရန်ကရုရှားစီကနေတာဝန်ပြည့်လေကြောင်းရခင်မီကာကွယ်စနစ်တွေနဲ့တိုက်ချက်လေရင်တွေကိုရရှိခြင်းနေတာပါ။အမေရိကန်ရွေးကောက်ခံတပ်ရကျန်းသစ်စာချိန်ဆိုဖို့၃ရက်လုံးမှာအီရန်တပ်ရပီဆက်စကီယန်ကရုရှားကိုရောက်ရှိလာမှာဖြစ်ပါတယ်။ယူကရိန်းစစ်ကိုဖျက်ဖြေမယ်လို့ထရမ့်ကတော့ကတိပြုထားပါတယ်။နိုင်ငံတကာတရားရုံး ICJ ရဲ့အကြီးအကဲနဝဖ်ဆလမ်ဟာလက်ဘနွန်ရဲ့လာမယ့်ဝန်ကြီးချုပ်ဖြစ်တနင်္လာနေ့မှာထောက်ခံမှုလုံလုံလောက်လောက်ရရှိလိုက်ပါတယ်။သူတို့ကိုဖယ်ထားဖို့အတွက်စူးစမ်းနေတယ်လို့ဆွဆွဲခဲ့တဲ့ Hezbollah အဖွဲ့အတွက်တော့ဒါဟာကြီးမားတဲ့ထုံးနှက်ချက်ဖြစ်တယ်လို့ဆလာမိုထောက်ခံလိုက်ကြတာကလက်ဘနွန်ကအဖွဲ့အများပြားကြားမှာအာဏာချိန်ခွင်ရှာပြောင်းသွားတာကိုလည်းပြသနေတာပါအမတ်128ယောက်ရှိတဲ့လွှတ်တော်မှာအမတ်85ယောက်ရဲ့ထောက်ခံချက်ကိုနဝပ်ဆလမ်ကတနင်္လာနေ့နေ့လယ်မှာပဲရရှိခဲ့ပြီးဖြစ်ပါတယ်အဆုံးသတ်ဖြစ်တော့မဲပေးရွေးချယ်ကြရအောင်မှာဖြစ်ပါတယ်သူနဲ့စတဲ့ဘက်ကအမတ်တွေဟာဂိုင်းခွဲပတ်ထုတ်ဖို့ကြိုးစားနေကြတယ်လို့လက်ရှိဝန်ကြီးချုပ်နဂျစ်မီကာတီကိုပဲဆက်လက်လုံးစေလို့တဲ့ Hezbollah တပါးရဲ့လွတ်တော်အမတ်မိုဟာမက်ရစ်ကတော့ပြောပါတယ်စစ်ကြောင်ပျက်စီးသားတွေကိုအစိုးရအစ်စ်ကပြန်လဲတိဆောက်ရမှာဖြစ်တယ်လို့လက်ဘနွန်ငွေကြေးစနစ်နဲ့စီးပွားရေးကိုလည်းပြန်လဲကူစားရမှာပါလက်ဘနွန်နိုင်ငံမှာအာဏာကိုဘာသာရေးလိုက်ပြဝေထားပါတယ်ဝန်ကြီးချုပ်ကဆွန်နီမွတ်စလင်တမရကတော့မရွန်နိုက်ခရစ်စတန်လွတ်တော်ဥက္ကရာကရှာအာမွတ်စလင်ဖြစ်ရမယ်လို့သတ်မှတ်ထားတာပါထိုင်ဝမ်ကဝေးတဲ့တွေကိုရရှိဖို့တရုတ်တရှိုးအဖွဲ့ကရာဇဝတ်ဂိုင်းတွေအမေရိကန်ကုမ္ပဏီတွေတခြားတန်ရရှိပွဲလူတွေအဖွဲ့တွေနဲ့အလုပ်လုပ်နေတယ်လို့ထိုင်ဝမ်ထောက်လှမ်းရေးဘူရိုကပြောလိုက်ပါတယ်။ရလကတော့ထိုင်ဝမ်မှာတရှိုးမှုနဲ့အဖမ်းဆီးတွေတက်လာတာပါ။မနှစ်2024က64ယောက်ကိုအမှုတင်ခဲ့တဲ့နဲ့တဝက်လောက်ကထိုင်ဝမ်စစ်တပ်အငြင်းစားတွေဖြစ်နေတယ်လို့ထိုင်ဝမ်ထောက်လှမ်းရေးဘူရိုကဆိုပါတယ်။2021က16ယောက်2022မှာ10ယောက်ပဲရှိခဲ့ရတာကအခုလိုများလာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရဲတပ်တစ်ပတ်အကုန်မှထုတ်ပြန်ခဲ့တဲ့ထိုင်ဝမ်အမျိုးသားလုံခြုံရေးဘူရိုအစည်းအဝေးခန်းစာမှာအခုလိုပြောထားတာဖြစ်ပါတယ်။သတင်းပေးလို့သူတွေကိုငွေပေးရမှာမြေအောက်ရာဇဝတ်ဂိုင်းနာတွေနဲ့အမေရိကန်ကုမ္ပဏီတွေကိုတရုတ်ကသုံးစွဲခဲ့တယ်လို့ဆိုပါတယ်။ဒီလိုပေးရမှာအင်တာနက်ငွေကြေးခေါ် cryptocurrency နဲ့ပေးသလိုသတင်းရယူလို့တဲ့ပြစ်မှတ်ကိုလိမ်နဲ့ဖျားယောင်းသွေးဆောင်ပြီးအကြက်ကင်သတင်းပေးခိုင်းခဲ့တဲ့နီလာအဟောင်းတွေကိုလည်းသုံးခဲ့တယ်လို့အစည်းအဝေးခန်းစာကပြောပါတယ်။ဒီနိုင်ငံတော်လုံခြုံရေးဝန်ကြီးဌာနကတပယိုးကြသချို့လုပ်ငန်းတွေနဲ့စိုက်ဘာတိုက်ခတ်မှုတွေကိုစစ်ထောက်လာရေးနဲ့အတူလုပ်တယ်လို့လည်းအစိုးရကစားကပြောထားပါတယ
်။နောက်ဆုံးသတင်းတွေကိုဦးတမောင်တန်းပြောပြပေးကြတော့ပါ။အင်္ဂါမနက်တိုင်းတင်ဆက်နေကြအပတ်စဉ်စီစဉ်တွေတင်ဆက်ခင်ခွင့်ဆုံးသောသတင်းပြပချက်တွေသတင်းဆောင်မတွေကိုစတိုက်တင်ဆက်ပါမယ်။နိုင်ငံတကာသတင်းဆောင်မတွေကိုလည်းစပါမယ်။စီရာအာနာရှင်ဘရှာရဲ့အာဆက်ကိုဖြုတ်ချနိုင်ခဲ့တဲ့ HDS တဘုံအဖွဲ့ကအာဆက်လက်ထံမှာဝင်ငွေအများဆုံးရှာပေးခဲ့တဲ့တရားမဝင်မွေးစေဝါထုတ်ဆက်ယုံကြီးကိုတွေ့ရှိသိမ့်ပိုက်နိုင်ခဲ့ပြီးတော့အဲ့ဒီလုပ်ငန်းကိုဖျက်သိမ်းလိုက်ပါတယ်။ဒီဆက်ယုံကြီးဟာဈေးပေါ်ပြီးထိရောက်တဲ့စစ်ကြွဈေးပြားတွေထုတ်လုပ်ပြီးတော့ဒေသရင်းနိုင်ငံတွေကိုဖြန့်ချီခဲ့တာပါ။ဂျုံကဘတ်ဆက်ဗီဂိုပေးပို့တဲ့သတင်းကိုကိုညာဝင်းအောင်ပြောပြထားပါရခင်ဗျာ။
ဆီးရီးယားနိုင်ငံဒမတ်စကတ်စ်မြို့အရှေ့မြောက်ဘက်ကီလိုမီတာ20လောက်ထိကားမောင်းလိုက်ရင်ဒူမားဆိုတဲ့ဆင်ခြင်ပုံးဒေသကိုရောက်ရှိသွားမှာဖြစ်ပြီးစက်ယုံကြီးတစ်ခုကိုတွေ့ရမှာဖြစ်ပါတယ်။ဒီစက်ယုံဟာကနအူရုံကအာလူးကျော်ထုတ်လုပ်တဲ့စက်ယုံဖြစ်ပေမဲ့ အာနာရှင်ဘာရှားအယ်အာဆာလက်ထက်ရောက်လာချိန်မှာတော့တရားမဝင်စိတ်ကြွမူရစ်စီပွားတွေထုတ်တဲ့ဆက်ယုံအဖြစ်သွင်ပြောင်းခဲ့ပြီးဖူအာမန်ကိုကင်းလိုလူသိများကြတဲ့ဈေးပေါ်ပြီးအာနိသင်များတဲ့မူရစ်စီပွားတွေထုတ်လုပ်လာခဲ့တာ
ပါ Alam here I saw but less at camp
အာဆာဒိုအူဇူဟာဒီကွာမှာမူရစ်စီအများဆုံးထုတ်နေသူတွေဖြစ်ပါတယ
်ဘာဆဲဟာချက်ပြေးသွားတဲ့အာဆာအစိုးရကိုဖြုတ်ချပြီးအာနာရလာတဲ့ HDS သဘုံတပ်ဖွဲ့ဝင်ဖြစ်ပါတယ်သူကသူ့ရဲ့မျိုးရိုးနာမည်ကိုလူမသိစေချင်သူပါဒီဆက်ယုံကြီးထဲမှာနိုင်ငံရေးခြားတင်ပို့ဖို့ပြင်ဆင်ထားတဲ့ Amphetamine လို့စိတ်ကြွဈေးတွေဖွက်ထားထုတ်သိမ်းထားတာတွေကိုလည်းတွေ့ရပါတယ
်ဖာဒီကမင်းဒီကတ်တကောလ်မိုဂျူဒေဟိုနဲ
ဒီမှာတွေ့နေရတဲ့သူတို့ဖွက်သိမ်းထားခဲ့တဲ့မူရစ်စီတွေကအာနာရှင်အာဆတ်ရဲ့ညီမဟာအဲအာဆတ်နဲ့သူ့လူတွေရဲ့ပိုင်ဆိုင်မှုတွေပါဒီလျက်ကူးပုံးတွေထဲမှာစိတ်ကြွဈေးပြား2ကီလိုဂရမ်စီသူတို့ကထက်ဖွက်သွားခဲ့ပါတယ်ဒါတွေကိုကဘာတလောဖြန့်နေတာပ
ါဒီလိုစိတ်ကြွစေရောင်းရငွေကအာနာရှင်အာဆတ်အစိုးရအသက်ဆက်နိုင်ဖို့အရေးပါတဲ့ဝင်ငွေသွေးကြောဖြစ်တယ်လို့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတန်းကိုလည်းရှောင်ရှားနိုင်ခဲ့တယ်လို့အကဲခတ်တွေကမြင်ပါတယ်ဒီမူရစေလုပ်ငန်းကနေအာဆတ်မိသားစုအတွက်နှစ်စဉ်တစ်နှစ်ကိုဒေါ်လာ1ဘီလီယံဝန်းဒီပါရရှိစေခဲ့တယ်လို့New Lines Institute ရဲ့စစ်တမ်းတွေကဆိုပါတယ်အာဆတ်တို့ရဲ့ဒီမွေးရစေးဆက်ယုံထဲမှာဓာတုကုန်ညမ်းတွေရောထုတ်လို့ရေးကိရိယာတွေပါအခုချိန်ထိရှိနေသေးပါမွေးရစေးပြားတွေထုတ်ပိုးထားတဲ့ဘုံတွေကတော့ဆက်ယုံတွင်နေရအနှံ့မှာပြန်ကျဲနေပါတယ်မွေးရစေးအမှတ်တစိတွေကိုတော့မမှတ်မိအောင်ဖျက်ဆီးသွားပုံရပါတယ်စိတ်ကြွစည်းတွေကိုလင်းမော်ရေးပလင်းတွေထဲတဲ့ဘုံတွေလက်စစ်ပစ္စည်းထဲဘုံတွေမှာထည့်ပြီးတည်တယ်လို့စည်းကြီးတဲ့ပြိဘောကတွေထဲမှာမြှုပ်ပြီးနေစားဖြတ်ကျော်တည်ဖို့ရောင်းချခဲ့တယ်လို့ဆိုပါတယ်ဆက်ယုံကိုမစွန့်ခွာခင်အလုသမားတွေကဒီဆက်ယုံကိုမီးရှို့ခဲ့ပြီးဆက်ယုံရဲ့အထောက်ထားတွေကိုဖျောက်ဖျက်ပစ်ဖို့ကြိုးစားခဲ့ပုံရတယ်လို့ HTS သဘုံအဖွဲ့ကပြောပါတယ်ဒီလိုမျိုးမူရစေးထုတ်တဲ့ဆက်ယုံပေါင်း160လောက်နိုင်ငံတော်အမှားရှာဖွေတွေ့ရှိထားတယ်လို့ဆိုပါတယ်စီးရီးယားရဲ့မူရစေးတွေကိုဝယ်ယူနေတဲ့နိုင်ငံစင်းတွေကုမ္ပဏီနဲ့လူပုဂ္ဂိုလ်တွေရဲ့နာမည်စင်းတွေကိုလည်းအဲ့ဒီစက်ယုံတွေတွေကနေရှာပွေတွေ့ရှိထားပါတယ်။ဒီကဘာလုံးဖြတ်နေတဲ့စိတ်ကြွဈေးတွေရဲ့80ရာခိုင်နှုန်းဟာစီးရီးယားနိုင်ငံကလာတာလို့ဗြိတိသျှအစိုးရရဲ့2023ခုနှစ်စည်းအရသိရပါတယ်။စီးရီးယားကနေဒီလိုမျိုးမူရစေးထုတ်လုပ်ဖြန့်ဖြူးမှုတွေရပ်ဖို့အချိန်ရောက်ပြီလို့ HDS အဖွဲ့ကဆိုပါတယ်။မူရစေးထုတ်လုပ်ငွေရှာပြီးမှသူတို့အဖွဲ့ရှင်သန်လည်ပတ်ဖို့လုပ်မှာမဟုတ်ပဲဒါမျိုးကသူတို့ရဲ့ခံယူချက်တွေနဲ့မကန့်ညီဘူးလို့ HTS သဘုံအဖွဲ့ကပြောဆိုကြောင်းပါခင်ဗျာ
။ကိုညာဝင်းအောင်ပြောပြပေးကြတာပါ။ခုဆက်ပြီးတော့ကရင်ပြည်နယ်ဘက်သတင်းသဘုံနဲ့ဆက်ချင်ပါတယ်။ကရင်ပြည်နယ်ကော့ဂရိတ်မြောက်ရီအတွင်းက2023နိုဝင်ဘာလကစပြီးပိတ်ထားတဲ့အာရှလမ်းပြန်ဖွင့်နိုင်ရေးကိုတို့ရေးဇုံထျောက်စွာအလုပ်လုပ်နိုင်ရေးအတွက်စစ်ကောင်စီဘက်ကတိုက်အင်အားအလုံးရင်းနဲ့ကော့ဂရိတ်ဘက်ကိုတက်လာပြီးတော့အင်အားဖြည့်တင်းတာတွေစစ်ရေးအတွက်ပြင်ဆင်တာတွေလုပ်နေတယ်လို့ဒေသခံသတင်းတွေကဆိုပါတယ်။ဒီဝေဒရင်တော့မအေးအေးမှသတင်းပေးပို့ထားပါလေ
။ကရင်ပြည်နယ်ကော့ဂရိတ်မြောက်ရီအတွင်းကအာရှလမ်းပြန်ဖွင့်နိုင်ရေးအတွက်မြန်မာစစ်ကောင်စီဘက်ကတပ်အင်အားအလုံးအရင်းနဲ့ဒီအပိုင်းတွင်အင်အားဖြည့်တင်းလာကြောင်းမကြခင်မှာတော့တိုက်ပွဲတွေပြင်းထန်လာပွဲရှိတယ်ဆိုပြီး KNL PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်။တပ်အင်အားတွေကတော့စစ်မှုထမ်းဥပဒေနဲ့စုဆောင်းထားတဲ့တတားတစ်တွေများတယ်လို့လဲဆိုပါရယ်ခမန်းအင်အား900ထက်မနည်းတက်လာတယ်ဆိုပြီးပူပေါင်းတက်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုပြောပါရယ
်900လောက်ကအစီ30ကျော်နဲ့တက်လာတယ်ဆိုကြားတယ်သူခံရနေစတက်လာကြတယ်အကွန်ကရစ်ကိုချီတက်လာတယ်ကွန်ကရစ်မှာအင်အားစုဖွဲ့မှုတွေလုပ်ပြီးတယ်လုပ်တယ်အဲ့ဒီရဲ့သူတို့ရဲ့ယူရဲ့ချက်ကအောက်ဆီယံစစ်တင်ဒီပေါ့နော်အဲ့ဒီအစကြောင့်မြောက်ရီကိုသိမ်းဖို့အာရှလမ်းကိုပြန်ဖွင့်နိုင်ဖို့အတွက်ကြိုးစားနေတာဖြစ်တယ်။အဲအဲ့လောက်တော့ကျွန်တော်ရရှိတာဟုတ်ကဲ့။တော့အာရှလမ်းပြန်ဖွင့်နိုင်ဖို့ကုန်သွယ်ရေးဆောင်ကိုထိရောက်စွာဆောင်ရွက်နိုင်ဖို့ပေါ့နော်။သူတို့ရဲ့ယူရဲ့ချက်ကဒါပေါ့ဟုတ်ကဲ့။
လက်တလုံးမှာတော့တိုက်ပွဲတွေမပြင်းထန်သေးပေမဲ့နေ့စဉ်တော့တိုက်ပွဲတွေရှိနေကြောင်းအခုတက်လာတဲ့စစ်ကောင်စီရဲ့တပ်သားတစ်တွေဟာအတင်းအကျပ်စုဆောင်းလာတဲ့တိုက်အင်အားတွေနဲ့တက်လာတာဖြစ်တယ်လို့လည်းပြောပါရယ်။
အော်လို့ဆက်ကြည့်တော့ကြီးမားတဲ့တိုက်ပွဲတော်ကြီးကြိုကြားကြိုကြားလေးတော့ရှိနေတယ်။ငကူကလေးကအထိုင်စခန်းတို့အဲအဲ့လိုမျိုးရှိတယ်။ဒီထက်ကြီးမားတဲ့အင်အားကိုလည်းသူတို့တက်ခဲ့ဒါမဲ့လန်ထွက်သွားတယ်။သူတို့ထိုးစစ်မစင်နိုင်ဘူး။ကျွန်တော်တို့ရအနေချင်းပုံနိုင်ခဲ့တယ်။တတ်ဆုတ်သွားတယ်။အခုတစ်ဖန်ပြန်လာတဲ့အင်အားတွေက တော်စစ်မှုထံဥပဒေနဲ့ဖွဲ့စည်းထားတဲ့ရဲဘော်တည်နေအောင်များစွာပါတယ်အသက်မပြည့်ကလေးတွေပါတယ်အဲဒီအတွက်တော့ကျွန်တော်တို့ဘက်ကတော့ဆိုရင်ကြာမရှိဘူးကျွန်တော်မှလည်းဝင်ရင်းရသည်တော့ပြင်ဆင်လာတာအစဉ်နဲ့ရှိတဲ့အတွက်ကျွန်တော်ဒီရင်အားကိုအချိန်မီချိန်မုန်းနိုင်ရလို့ညွှန်နေတယ်
ရင်ခွဲတောင်ရေဘူးကော့ကရိတ်ဘက်ဒီမှာတိုက်ပွဲတွေနေစဉ်ဖြစ်နေပြီးစစ်ကောင်စီရဲ့ဌာနဆိုင်ရာအတော်များများကတော့ပိတ်ထားရပြီးစခန်းချရာနေရာတွေမှာဌာနဆိုင်ရာလုပ်ငန်းတွေကိုလုပ်ကိုင်နေကြပါတယ်ဒေသခံတွေကတော့တိုက်ပွဲတွေအပြင်းထန်ဖြစ်လာနိုင်တယ်ဆိုပြီးတင်းရှောင်နေသူတွေများလာပါတယ်ထိုင်းမြန်မာနှစ်နိုင်ငံကုန်သွယ်ရေးအတွက်အဓိကရည်ရွယ်ပြီးဖွင့်ထားတဲ့ကော့ကရိတ်မြောက်ရီအာရှလန်းဟာ2023ခုနှစ်နိုဝင်ဘာလကစပြီးအရက်သားခီးသွားတွေကိုပါသွာလာခွင့်မပြုဘဲပိတ်ထားခဲ့တာပါစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်လာသလိုစစ်ရေးအရကောကုန်သွယ်ရေးအရပါအရေးပါတဲ့အာရှလန်းကိုလည်း KNU ဘက်ကပိတ်ပင်ထားတာဖြစ်ပါတယ်ရှင
်ထိုင်းရှိစဲသတင်းတော်မအေးမှသတင်းပေးပို့ခဲ့တာပါခုဆက်ပြီးတော့မြန်မာသတင်းတပုတ်ကိုတင်ပြပါဦးမယ်။ရခိုင်ပြည်နယ်ဂွောင်းမြို့နယ်ပင်လယ်ရေကြောင်းတစ်ဆက်တည်းရှိနေတဲ့အရာဝတီတိုင်းတွင်းမှာလက်နက်ကင်တပ်ပွဲတွေဖြစ်လာမှကိုစိုးရင်ပြီးတော့ကြိုတင်ရှောင်ချကြသူတွေရှိတယ်လို့စစ်ကောင်စီကလည်းအဲ့ဒီဒေသအနီးကအမြောက်တပ်မှာအင်အားဖြည့်ထားတဲ့အကြောင်းဒေသခံတွေကပြောပါတယ်။အရာဝတီတိုင်းတွေကအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုမတ်တန်ကြီးထိုက်ပြောပြပေးပါပါခင်ဗျာ။
ရှခိုင်းပြည်နယ်ဂွားမြို့ကိုအရခတတ်တော်အေအေသိမ့်ပြီးတဲ့နောက်ရေချောင်းတစ်ဆက်တည်းရှိနေတဲ့အရာဝတီတိုင်းတဲကရွာတချို့မှာလည်းပြီးခဲ့တဲ့ရက်ပိုင်းကပြစ်ခတ်တံတွေချရတာကြောင့်ဒေသခံတချို့ဘေးလွရာကိုတင်းရှောင်နေတာပါဂွားမြို့နဲ့မိုင်-20အကွာမှာရှိတဲ့အရာဝတီတိုင်းမကြီးစင်ရွာဒေသခံတယောက်ကအခုလိုပြောပါတယ်
အဲ့ကမှတော့ကြားနေရတယ်ဒါပေမဲ့ဒီသမီးတို့ဘက်ကမကူလာသေးဘူးလေရှောင်းခံနေတော့လေကြဲကြီးပဲမြေကြဲကြီးရပါအခုတော့မရှိတော့ဘူးဟိုရက်ကတော့အလိုကြားလိုက်တယ်ပေါ့နော်ဟိုရက်ကတော့တိုက်ပြီးတော့ဟိုကအဲ့လိုမျိုးမရှိသေးပါဘူးပြောနေရမရောက်သေးဘူ
းလောလောဆယ်တော့မကြီးစင်ရွာအနီးဝန်းကျင်မှာတိုက်ပွဲဖြစ်တာမရှိဘဲအချိန်နေငိမ့်သက်နေတယ်လို့ပြောပါတယ်တိုက်ပွဲအချိန်နေကြောင့်အတော်လာပိတ်ထားတာနဲ့ရွှေတောင်ရံဘက်မှာတိုက်ပွဲပြင်းထန်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့အခုချိန်ထိတော့လူတွေကစိုးရိမ်ပြီးကြိုတင်တင်းရှောင်နေကြတာဖြစ်တဲ့အကြောင်းရွှေတောင်ရံဒေသခံတို့ကပြောပါတယ်
ကောမဘူးတချို့တူနေကြဟောပါလေဖြစ်မလားလို့ကြိုတင်ပြီးတော့ပေါ့ကွာအဲ့ဒါမျိုးလည်းရှိပါတယ်နေတဲ့လူတွေပုံမှန်လည်းပတ်နေကြပဲခေါလဟာရတွေလည်းကိုကယုံနေလက်တွေ့ရဦးလို့ကဒီသားမှနေကြလို့လက်တွေ့အကုန်ကြည့်တယ်လေဒါလည်းအမြဲကြားနေရတယ
်စစ်ကောင်စီတပင်းမော်အမြောက်တက်မှာတော့ပတင်ကနေရောက်လာတဲ့တက်တွေထက်ဖြစ်ပြီးစီရင်အင်အားတိုးချထားတယ်လို့သူကဆက်ပြီးပြောပါတယ်
ကျောင်းတောင်ရရဲ့ဖိုးဘက်ကိုသွားလို့ရှိရင်သဘောကြံတော့ဝက်ပင်လိုရွာတွေရှိတယ်အဲ့ဒီရွာတွေရတစ်ခါတစ်ခါကိုသွားရတယ်တပင်မော်ဆိုတာအဲ့မှာအမြောက်တက်ဟိုးနဂိုရီရရှိကြလေအဲ့ဒီတပင်မော်မှာဟိုပတ်စင်ဘက်ကနေခင်အားဖြည့်ထားတယ်ပုံမှန်မှန်ကြံလာတော့သူ့ဟာတော့ဟိုဆိုင်လေးတွေပိတ်ထားတာတွေ့ရတယ်အဲ့လောက်တော့ပါပဲ
မကြီးစင်တဲ့အနီးဝန်းကျင်ကရွာကန်တွေပသိမ်မြို့ပေါ်မှာဆစ်ရှောင်နေကြတယ်လို့ဒေတာရင်းမီဒီယာတွေမှာရေးသားထားပါတယ်။ဒါအပြင်အေယာဝတီတိုင်းနယ်မှာရောက်နေတဲ့ရခိုင်ဆစ်ရှောင်တွေအတွက်လည်းအကူအညီလိုအပ်နေတယ်လို့ကုညီနေသူတွေကပြောပါတယ်။အခုစစ်ရေးပဋိပက္ခပုံပြီးခြေပြန့်လာမှာတိုက်ပွဲတွေကူးဆက်မှာစိုးရိမ်ပြီးဆစ်ရှောင်နေကြသူတွေရှိတယ်လို့အမှန်တကယ်ဖြစ်နေတဲ့သတင်းတွေအတည်ပြုဖို့ခက်ခဲတဲ့အတွက်ကောလာဟာလသတင်းတွေကြားမှာလူတွေပုံပြီးစိုးရိမ်ထိတ်လန့်နေကြတဲ့အကြောင်းလဲဒေသခံတို့ကပြောဆိုကြပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဗီယိုရဲ့အင်္ဂါမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာခုဆက်ပြီးတော့မန္တလေးဘက်ကသတင်းတပုတ်နဲ့ဆက်ပါမယ်မန္တလေးတိုင်းမြင်းကြံနဲ့တောင်သာမြို့ကြားမှာစစ်ကောင်စီတပ်ရင်တန်းကိုကြားဖြတ်တိုက်ခတ်ခဲ့တာကြောင့်စစ်တပ်ဘက်ကအသေးဆုံးတာတွေရှိတယ်လို့လက်နက်တွေလည်းသိမ်းဆည်းရမိခဲ့တယ်လို့ဒေသခံကာဝေးတပ်ဖွဲ့တွေကပြောပါတယ်မကွေးတိုင်းအမ်ပဒန်လမ်းပိုင်းမှာလည်းစစ်ကောင်စီတပ်အင်အားတိုးချဲ့လို့ဆောင်နေချိန်မှာပဲမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်မန္တလေးနဲ့မကွေးတိုင်းတွေကအခြေအနေတွေရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံပြောပြပေးပါပါခင်ဗျာ
မန္တလေးတိုင်းမြင်းကြံတောင်သာလမ်းပိုင်းမြင်းကြံမြို့တောင်ရှိတိုးဂိတ်အနီးမှာစစ်ကောင်စီတပ်နဲ့စစ်ကောင်စီကိုထောက်ခံတဲ့ပြူစောထီတွေလိုက်ပါတဲ့ရင်တန်းကိုဇန်နဝါရီလ12ရက်နေ့မနက်ပိုင်းကာကွယ်တပ်ဖွဲ့တွေကကြားဖြတ်ချုံခူတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။တိုက်ခိုက်မှုတွင်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြူစောထီဖွဲ့တချို့သေဆုံးမှုရှိပြီးလက်နက်တွေလည်းသိမ်းဆည်းရမိတဲ့အကြောင်းတိုက်ပွဲမှာပါဝင်သူတူကပြောပါတယ်။
တို့ကတော့ဒီလိုယူမောမိခင်တော်တို့သွားမြေကြီးဆာပြီးသွားကြရတယ်ပြင်ကြရတယ်ကျွန်တော်တို့တောင်တာမြင်းရအဆက်ပေါ့ခုနကတာကြွပြည့်တဲ့အင်းသားလေးတို့ဘာမှသူကလိုလမ်းကြောင်းရှိနေတဲ့ကျင်းပုံးယူတဲ့သဘောမျိုးအဲ့ဒီမှာသူတို့ကပြီးတော့ဒီကအများဆုံးပါတာသူတို့အဲ့ဒီမှာကြားဖြတ်ပြီးချုံမတတ်ချင်ပေါ်ကနှစ်ခုနဲ့ကားလေးတစ်စီးနဲ့ကားလေးတစ်စီးနဲ့သူတို့ဒီဟိုအောင်မောင်းနိုင်တဲ့ကိုအဖြစ်ကကျွန်တော်တို့တော့ဟိုဟာပေါ့တော့လမ်းကြီးအဖွဲတွေကအကြပ်ရချုံဘူးအဲ့ဟိုဘဝင်းလုံးပြီးတော့တိုက်ခိုက်တာအဲကျွန်တော်တို့အနီးကအဆောင်ယူတိုက်ခိုက်လိုက်ကြတော့သူတို့အထူးကြီးအကြဆုံးများစွာနဲ့အယူဝါပြီးသွားတယ်ဒီနည်းမျက်ကိုပြန်ပြီးတော့ဆုတ်သွားတော့သူတို့ဘက်ကဟိုဟာပေါ့ကျွန်တော်တို့သနက်တယ်လေရေဂျမ်ဘာတစ်ခုရေဆေးရနေရတယ်ဆေးရနေဆိုတာအကြီးကြီးပေါ့နော်
ချုံကိုတက်ခိုက်မှုကိုမြင်းကျန်တဲ့တောင်သာမျိုးကကာကွယ်တပ်ဖွဲ့တွေပူးပေါင်းလှုပ်ဆောင်တာဖြစ်ပြီးတိုက်ပွဲမှာပါဝင်သူရဲ့ပြောပြချက်အရဆိုရင်စစ်တပ်ထောက်ခံတဲ့ပြူစော်တီရှေးဦးထက်မနေတည်ဆုံတယ်လို့ဆိုပါတယ်။မကွေးတိုင်းဘက်မှာဆိုရင်လည်းရခိုင်ပြည်နယ် MH site အနောက်ပိုင်းနယ်စစ်ဌာနချုပ်ကိုအရခတ်တပ်စော်အေးကထိန်းချုပ်လိုက်တဲ့နောက် M ဗဒန်လိုင်းမှာရှိတဲ့စစ်တပ်အခြေစိုက်တဲ့နေရာတွေမှာစစ်ကောင်စီဘက်ကအင်အားဖြည့်တင်းပြီးတော့ခံစစ်ပြင်နေတယ်လို့ဆိုပါတယ်။ကာကွယ်ပစ္စည်းစေုံတွေအများဆုံးရှိတဲ့မကွေးတိုင်းကိုအဓိကကာကွယ်ဖို့အမ်ဘတန်လမ်းပိုင်းကကပ္ပဆဆလီနိုင်ငံလီချောင်းရံကာကွယ်စခန်းနဲ့အမြောက်စစ်စီကိုကဲမှုဌာနချုပ်တို့မှစစ်ကောင်စီကအင်အားဖြည့်ဆည်းပြီးတော့အဓိကပြင်ဆင်တာလို့ဒေသခံ PDF ကာကွယ်တပ်ဖွဲ့ဖြစ်တဲ့ PRA မကွေးရဲ့ပြောခွင့်ရသူကိုနောင်သူရင်ကပြောပါတယ
်ဒီမှာတဲ့ကိုမော်ရောင်းနိုင်ရတဲ့ကိုသူတို့ကျွမ်းနေတာမျိုးရှိတယ်အမ်ဒီခံစစ်ပြင်နေတာမျိုးပေါ့နော်ဥပမာလက်ရှိဆိုရင်လက်ရှိဒီကျွန်ဖုံးရတဲ့အချိန်မှာကိုအဲ့အရေးတစ်ဖြစ်နေရှိရပေါ့နော်။ဒီကမြင်လာတဲ့ပုံစံမျိုးဆိုလို့ရှိရင်တော့ဒီအဲ့လက်ကြီးအားဖြည့်နေရမျိုးရှိရပေါ့နော်။အဲ့အချိန်မှာဆိုလို့ရှိရင်ဒီ120ရောမဟာဝဇ္ဇလိုမျိုးပြီးလို့ဆိုရင်အဲ့105မှာမဟာဝဇ္ဇလိုမျိုးတွေပေါ့။ဒီတိုင်းနေရာမျိုးတွေကအဲ့တိုင်းနေရာမျိုးတွေကဒီဦးနှောက်ဆိုတဲ့အစကောင်ကြီးကကပြင်းစင်းနေတယ်အဲ့နေရာရပေါ့နော်။အဲ့တော့ဟိုပြောရမယ်ဆိုရင်ပိုပြီးပြင်းထန်လာနိုင်တဲ့အနေအထားမျိုးတော့ရှိတယ်ပြောလို့ရတယ်ခင်ဗျ။
အမ်ဘတန်လမ်းပိုင်းမှာရှိတဲ့စစ်တပ်အခြေစိုက်တဲ့နေရာတွေမှာစစ်တပ်ရဲ့ရှီတန်းကင်းစခန်းတွေကိုဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်တာတွေရှိသလိုစစ်ရင်တန်းတွေကိုကာကွယ်တပ်ဖွဲ့တွေဘက်ကမကြာခဏမိုင်းဆွဲတိုက်ခိုက်တာ၊ဂျုံခူတိုက်ခိုက်တာတွေကြောင့်စစ်ကောင်စီဘက်ကထိခိုက်သေးဆုံးတဲ့သတင်းတွေမကြာမကြာထွက်ပေါ်ပါရတယ်။ဒီသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိပါဘူး။တိုက်ခိုက်မှုသတင်း၊ထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလို VOA အနေနဲ့လည်းတိကျအတည်ပြုချက်ရဖို့ကြိုးစားနေစေဖြစ်ပါရတယ်။တိုက်ပွဲဖြစ်တဲ့နေရာတွေမှာလုံခြုံရေးအကန့်အသတ်တွေရှိသလိုသတင်းတီးပြဖို့အတွက်ဆက်သွယ်ဖို့လည်းအခက်အခဲတွေရှိနေပါတယ်ခင်ဗျာ
။ကုသညုံပြောပြပေးကြတာပါ။ပတ်စင်ကဏ္ဍတွေမတိုင်ခင်ခုဆက်ပြီးတော့မြန်မာဆိုင်ရာသတင်းဆောင်မတို့ကိုလည်းတင်ဆက်ပေးကြပါသေးတယ်။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကအရင်စစ်ဆိုးရခက်တွေကလိုအလွယ်တကူအပြစ်ခတ်ရစေးငြင်းချမ်းယူရအောင်ဆိုရုံလောက်နဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်တော့ဘူးလို့လူငယ်နိုင်ငံရေးအင်အားစုတွေက view ကိုပြောပါတယ်။နိုင်ငံရေးအဖြေရှာဖို့လိုအပ်တာမှန်ပေမဲ့မတူညီတဲ့အခြေအနေကိုထောက်ပြကြပြီးသွေးစည်းညီညွတ်ကြဖို့လည်းသတိပေးကြပါရစေ။လက်ရှိမြန်မာနိုင်ငံရဲ့အချက်အလက်မှာတွဲဆုံဆွေးနွေးဖြေရှာဖို့နိုင်ငံတကာနဲ့ပြည်တွင်းနိုင်ငံရဲ့အင်အားစုတချို့ကနိုင်ငံရေးဆွေးနွေးပွဲတွေအကြောင်းပြောဆိုလာချိန်မှာလူငယ်နိုင်ငံရဲ့အင်အားစုတချို့ကိုမခင်လေးကဆက်သွယ်မေးမြန်းထားပါရခင်ဗျာ
။2021ခုနှစ်စစ်တပ်အာဏာသိမ်းပြီးကလေးကကုလသမဂ္ဂအာဆီယံနဲ့နိုင်ငံတကာအဖွဲ့အစည်းတွေကတွဲဆုံဆွေးနွေးညှိနှိုင်းရေးဆိုတဲ့လမ်းကြောင်းကိုဒီဇိုင်းမဲ့မဲ့တောင်းဆိုလာပါတယ်။ငြင်းငြင်းစွာဆန္ဒပြပွဲတွေကိုအကျန်းဖတ်ဖြုတ်ခွင်းခဲ့ပြီးတဲ့နောက်မှာတော့လက်နက်ကင်ခုခံမှုတွေအရှိန်အဟုန်မြင့်လာစင်ပါပဲ။ပြည်တွင်းအင်အားစုတချို့ကတွေးဆုံဆွေးနွေးညှိနှိုင်းရေးဆိုတဲ့လမ်းကြောင်းပေါ်ကိုရောက်လာတဲ့အတွက်လူလူကြားမှာကြဲကြဲလောင်လောင်ပြောဆိုမှုတွေဖြစ်လာပါတယ
်။နှစ်ထောင်ခုမျိုးဆက်ចောင်းသားခေါင်းဆောင်တဦးလည်းဖြစ်တယ်လို့ဗပဲတန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်ခါလက်ရှိမှာပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြောရေးဆိုခွင့်ရှိသူကိုစီသူမောင်ကတော့ငင်းချင်းစွာအဖြေရှာဖို့အတွက်ဆွေးနွေးမှုတွေလုပ်တင်ပေမဲ့ရွေးကောက်ပွဲကတစဉ်လွှတ်တော်ခေါ်ဖို့ဆိုတာဟာလက်ရှိအခြေအနေအတွက်အဖြေတစ်ခုဖြစ်မလာနိုင်ဘူးလို့ပြောပါတယ်
။ဒီနေရာမှာဟိုနဝတနာဖခကလိုမျိုးအပြစ်ခတ်ရစေရငင်းချင်းရေးယူရအောင်နိုင်ငံရေးကိုတော့မြူသားညီလာခံမှာလာပါလမ်းပြမြေပုံခုနှစ်ချက်ကိုလက်ခံမှာဆိုတာလောက်နေတော့လက်ရှိမြန်မာနိုင်ငံရေးပြဿနာကိုချင်းကပ်ပြီးဖြေရှာလို့မရဘူး။လက်ရှိမင်းအောင်နိုင်သွားနေတဲ့ပုံစံ2008ဖွဲ့စည်းပုံအခြေခံဥပဒေတွေကအနေနဲ့တမချက်အနေနဲ့အတိမတ်ပြုမှုကိုမျှော်လင့်ပါအရွေးကောက်ပွဲကနေတရှင်လွတ်တော်ကိုစောင့်မှာဆိုတာလောက်ကတော့လက်ရှိနိုင်ငံရေးအဖြစ်အခြေအနေတွေကိုကျွန်တော်ထင်တယ်ချင်းကပ်ဖြေရှာလို့ရနိုင်မှာမထင်ဘူ
းအဓိကဒီမိုကရေစီအင်အားစုတစ်ခုဖြစ်တဲ့ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ဘက်ကလည်းစစ်တပ်နိုင်ငံရေးကထွက်မှသာတွေ့ဆုံဆွေးနွေးရေးဖြစ်နိုင်တဲ့သဘောကိုထုတ်ပြောထားပါတယ်ရန်ကုန်တက္ကသိုလ်ကျောင်းသားများတမကဘာကားသားများအဖွဲ့ချုပ်ကကိုအောင်ဖုံးမော်ကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကို လိုတဲ့အချိန်လိုရာဆွဲသုံးနေတဲ့စစ်ကောင်စီရဲ့ဆွေးနွေးပွဲလမ်းကြောင်းကလက်ရှိနိုင်ငံရေးအခင်းအကျင်းတွေအတွက်တော့ထိရောက်မှုရှိမှာမဟုတ်ဘူးလို့ VOA ကိုခုလိုပြောပါတယ
်။ဆွေးနွေးဝိုင်းတွေပေါ့စကားဝိုင်းတွေကကျွန်တော်မြင်မှာတော့ဒီလက်ရှိကျွန်တော်တို့ညီမပြည်ရဲ့ပေါ့ညီမနိုင်ငံရဲ့ဒီပြည်ရင်းစစ်ပြည်ပခါပေါ်မှာအဲကြီးမားတဲ့တည်တာတဲ့တက်ရောက်မှုမျိုးရှိနိုင်မယ်လို့ကျွန်တော်ကမယူဆဘူးပေါ့။အဲမယူဆတာဘာကြောင့်လဲဆိုတော့ပထမဆုံးအချက်ကဒီလက်ရှိအာဏာသိမ်းထားတဲ့စစ်တပ်ပေါ့စစ်အုပ်စုပေါ့ဒီစစ်အုပ်စုကဒီသူတို့ကိုယ်တိုင်ပဲရေးဆွဲထားတယ်ပေါ့ဒီ2008ဖွဲ့စည်းပုံရှင်ရဲ့ဥပဒေကိုသူတို့ကိုယ်တိုင်ပဲချိုးဖောက်ပြီးတော့အခုလက်ရှိမှာတရားဓမ္မအာဏာသိမ်းထားတယ်အဲဒါပေမဲ့လို့သူကအခုလက်ရှိအချိန်ထိလည်းဒီ2008ဖွဲ့စည်းပုံရှင်ရဲ့ဥပဒေကိုသူကထိမ့်သိမ်းတဲ့လူကာကွယ်စောင့်ရှောက်တဲ့သူအဖြစ်နဲ့သူ့ကိုယ်သူပုံဖော်ထားပြန်တယ်သူ့ကိုယ်သူအဲ့လိုတကယ်ဒီဖွဲ့စည်းပုံရှင်ရဲ့ဥပဒေကိုကာကွယ်နေပါရောလဲသူကယုံကြည်ထားတယ်ပေါ့အဲ့တော့ဒီလူမျိုးစုလက်နက်ကိုင်တွေလူမျိုးစုတွေလိုချင်ကြတဲ့လိုလားကြတဲ့သူတို့ရဲ့သူတို့လိုလားတဲ့နိုင်ငံအစင်တန်းမျိုးနိုင်ငံစင်တာမျိုးနိုင်ငံရပိုင်권မျိုးဘလို့မှဒီလက်ရှိစစ်တပ်ကလက်ရှိစစ်အုပ်စုကလိုက်လျောပေးမဲ့စိတ်ကူးမရှိဘူးဆိုတာကိုကျွန်တော်တို့စိတ်ကူးမရှိဘူးဆိုတာရေဘွားဖြင့်ကောက်ချက်ချလို့ရတာပေါ့
တစ်ဖက်မှာလည်းစစ်ကောင်စီကရဲသားပြည်သူတွေနေထိုင်တဲ့နေရာတွေပါမကျန်တိုက်ခိုက်နေတဲ့အတွက်ပြည်သူတွေကိုထိခိုက်မှုအ ਨੇ ဆုံးဖြစ်နိုင်မှုကဆွေးနွေးပွဲလမ်းကြောင်းကလည်းရှိနေဖို့လိုအပ်တယ်လို့လက်ရှိရှေ့တန်းစစ်မြေပြင်တနေရာမှာပါဝင်တိုက်ခိုက်နေတဲ့ပြည်သူကာကွယ်ရေးတပ် PDF အဖွဲ့တစ်ခုကအငြင်းမဖော်လိုတဲ့လူငယ်ရဲဘော်တို့ကပြောပါတယ်
စီအောင်စုကိုပြေချဖို့တော့ကကျွန်တော်ကနီလအမျိုးမျိုးနဲ့စဉ်းစားရမှာပေါ့နော်ကျွန်တော်တို့ဆိုလည်း2021ကကျွန်တော်အော်ခဲ့တာပဲနော်ဟိုသူချင်းမှာဆွေးနွေးစရာမရှိဆိုတော့ဒီဟာမှန်တဲ့လောက်မှန်တယ်ဆိုပေမဲ့အခုလက်တလောအခြေအနေမှာဆိုလို့ချင်းလူတို့ကိုကျွန်တော်တို့ကြည့်ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့အပြည့်သူလူတို့နစ်နာမှုဆုံးရှုံးမှုအ ਨੇ ဆုံးဖြစ်အောင်လူကောင်နိုင်ငံနီလအခြားမရှိဘူးပေါ့နော်ဒါကြောင့်အခုလက်ရှိအခြေအနေမှာနိုင်ငံဆွေးနွေးပွဲတွေကရှိတဲ့နဲ့အရင်တော့လည်းရှိခဲ့တယ်အခုလည်းရှိတဲ့နဲ့ရှိလဲရှိရမယ်ပေါ့နော်ဒါပေမဲ့အဲ့လိုဆွေးနွေးပွဲရတရားမျှတနီလနဲ့တော့ဖြစ်ဖို့လိုတယ်အဲ့တော့အခုလက်ရှိအချိန်မှာတော့ဒီတောင်စုအဆင့်ဆွေးနွေးပွဲတွေကိုတော့ကျွန်တော်တို့နည်းမျှော်လင့်လို့မရသေးပါဘူးပေါ့နော
်လူလူထိခိုက်နေတာနေတာတွေကလည်းဆီယာနာသိမ်းပြီးကလေးကဖြစ်ပေါ်လာတဲ့အထွေထွေအကျက်တဲကြောင့်ဆိုပြီးခုခံတော်လှန်စစ်တွေရက်ဖို့တောင်းဆိုနေသူတွေကိုပြန်လဲဝေဖန်နေတာတွေလည်းရှိပါတယ်ဒီလိုပြည်ရင်းပြည်ပနိုင်ငံရေးအင်အားစုတွေကြားအမြင်သဘောထားမတူညီတာတွေရှိပေမဲ့ဘုံတူညီတဲ့ရည်မှန်းချက်တွေရှိနေတယ်လို့ကိုစီသူမောင်ကတော့ယုံကြည်ထားပါတယ
်ကျွန်တော်တို့တော်လှန်ရေးရဲ့အန်ဒီမတ်ရည်မှန်းချက်ကရှင်းပါတယ်အဲ့ဒါဘာလဲဆိုတော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့နိုင်ငံတော်တစ်ခုထူထောင်ရေးအတွက်ရုံးငန်တိုက်ပွဲဝင်နေတာဖြစ်တာ။တော်လိုင်းအဖွဲ့တီတီရဲ့နိုင်ငံရေးအမြင့်ချက်တွေမတူတာရှိအောင်ရှိဖို့ကျွန်တော်တို့မှတူတာပုံမှန်လို့တူတယ်။ကျွန်တော်တို့မှတူတာနိုင်ငံတော်တစ်ခုထူထောင်မယ်ဆိုတဲ့ရည်မှန်းချက်တူပြီးသားဖြစ်တယ
်။စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းကတော့နှစ်တကူမိန်ကုန်းထဲမှာဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်ဆောင်ရွက်ပေးမယ့်အကြောင်းထက်မှန်အာမခံထားသလိုလွတ်လပ်ရေးနေမိန်ကုန်းမှာလည်း2025ခုနှစ်ထဲမှာရွေးကောက်ပွဲကျင်းပပြီးအနိုင်ရသူကိုနိုင်ငံတော်တာဝန်လွှဲအပ်မှာဖြစ်ကြောင်းကတိပြုထားပါတယ်။ဒါပေမဲ့2015ခုနှစ်ရွေးကောက်ပွဲအပြီးမှာပြည်သူဆန္ဒနဲ့အညီရွေးကောက်ခံအစိုးရအာဏာရယူနိုင်ခဲ့ပြီး2020ရွေးကောက်ပွဲမှာလည်းအလားတူရလဒ်တွေအထင်ရှားထွက်ခဲ့ပေမဲ့စစ်တပ်ရဲ့မြန်မာနိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်ခြင်းနဲ့လှည့်ကွက်တွေနဲ့အတူနောက်ကျောင်းပြန်အာဏာသိမ်းပွဲပေါ်ပေါက်ခဲ့တဲ့ဖြစ်စဉ်ကြောင့်အနာဂတ်မှာတော့စစ်တပ်ရဲ့မြန်မာနိုင်ငံရေးမှာပါဝင်ပတ်သက်မှုကိုအပီးတိုင်ဖယ်ရှားဖို့လိုအပ်တယ်လို့မြန်မာဒီမိုကရေစီအင်အားစုတွေကပြောဆိုနေကြပါတယ်ရှင်။ကျွန်မခင်လေးပါ
။မခင်လေးတက်ဆက်ပေးကြတော့ပါ။ View ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေမနက်9:00တိဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီမနက်အတွက်ပထမပိုင်းအစီအစဉ်တွေကိုဒီမှာပဲရနာပြရစီခင်ဗျာ။ဆက်လက်ထုတ်လွှင့်မယ့်ဒုတိယပိုင်းအစီအစဉ်တွေကိုရေဒီယိုကနေနားဆင်ဖမ်းယူဖို့အတွက်မရသေးတာမို့ Digital Line တွေဖြစ်တဲ့လူလူပေးဆွေရုပ်သံ Line ကကြည့်ရှုနိုင်တဲ့အပြင် Facebook YouTube တို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ
ပြည်ဝအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါလိုင်းဒိုမီတာ25 kHz 1865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေဖမ်းယူနာဆင်နိုင်ပါတယ် View ညာချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 1883ညာလိုင်းဒိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်ပါခင်ဗျာ VOA American Tan ရဲ့2025ခုနှစ်ဇန်နဝါရီလ14ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမနက်9:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါခင်ဗျာအခုအစည်းအဝေးဒုတိယပိုင်းမိနစ်30မှာတော့အင်္ဂါမနက်တိုင်းတင်ဆက်ပေးနေကြစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလွှာအစည်းအဝေးတွေကိုမတင်ပြမီအရင်ဆုံးဆက်သွယ်မေးမြန်းခန်းအစည်းအဝေးနဲ့စကြရအောင်ပါအရခတ်တော် AA အနေနဲ့စစ်တွေနဲ့ကြောက်ဖြူကိုအပီးသက်မသိမ်းတာကတရုတ်နိုင်ငံရဲ့ဖိအားထက်ပထဝီဒေသအခြေအနေကိုပြန်ကြည့်ဖို့လိုတယ်လို့ရခိုင်အရေးကြွန့်ကျင်သူသူတေတီတဦးကပြောပါတယ်ရခိုင်ပြည်အပြင်ဘက်အထိစီရေးဖော်ဆောင်လာတာကလည်းစီရေးရလိုအပ်ချက်ရောနှွေဦးဒေါ်လာရေးရဲ့တသိတေတာအဖြစ်ပါရှုမြင်မှမှန်နိုင်မယ်လို့သူကသုံးသပ်ပါတယ်ရခိုင်စီရေးအလားအလာနဲ့ပတ်သက်ပြီးကွန်နက်တက်ကတူမှာပါရဂူချမ်းပြုနေတဲ့နိုင်ငံရေးသူတေတီကိုကျော်စန်းလိုင်ကိုကိုရင်ချမ်းအေးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
အခုဒီဆွေးနွေးမေးမြန်းခန်းကတော့ဒီအဓိကဒီအရခတ်တော် A ရဲ့2025စီရေးအလားအလာပေါ့သူကဒီ2025ထဲမှာဆက်ပြီးတော့တိုက်ပွဲတွေတော့ဆက်ဖို့ဆောင်နေတယ်။ဒီရခိုင်မှာဆိုရင်စစ်တွေနဲ့ကြောက်ဖြူအဓိကကြံနေလို့ပြောလို့ရတာပေါ့နော်။ဒါပေမဲ့ဒီပြိုင်ထဲမှာပဲနိုင်ငံရေးဆွေးနွေးဖို့ဆိုပြီးလမ်းဖွင့်လာတာလည်းတွေ့ရပါတယ်။ဆိုတော့ရခိုင်ပြည်တွင်းကစီရေးရီမှန်းချက်တွေကဒီ AA အတွက်ဆိုပြည့်ပြီလို့ပြောလို့ရလာဗျ။ရှေ့မှာဘလို့လာလာရှိမလဲ
။စီရေးရီမှန်းချက်လို့ပြောလိုက်တဲ့အချိန်မှာကျွန်တော်တို့ကအပိုင်း3ပိုင်းနဲ့ချစ်ဖို့လိုအပ်တယ်လို့မြင်တယ်။ပထမတစ်ပိုင်းကလက်ရှိရခိုင်တပ်တော်ရောက်နေတဲ့အခြေအနေအာကတ်စံပေါ့အခုကနေပြီးတော့ရခိုင်ပြည်နယ်တပင်းနယ်လုံးကိုသူတို့သင်ပိုင်းနိုင်တဲ့ USA ရေမန်ချက်တပိုင်းပေါ့နော်လူဒီယာတပိုင်းကဘာလဲဆိုတော့လက်ရှိသူတို့သင်ထားတဲ့နေမျိုးတွေကိုစစ်ကောင်စီလက်ထက်ကိုပြန်လို့မကြရောက်ဖို့ပေါ့ဒီထက်ပို့ပြီးတော့စေရေးဗျူဟာရမဟာဗျူဟာရသူတို့လုံးဆောင်နေဖို့အတွက်ပို့ပြီးတော့အရေးကြီးလို့မြင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်2024တနေ့လုံးတော်လိုင်းရဲ့အုပ်စုတွေသင်ပိတ်တဲ့နေမျိုးတွေကိုစစ်ကောင်စီကပြန်သင်ပိတ်တာတွေကိုအဲ့လိုမျိုးဆိုမျိုးပြန်ပြီးတော့ထိုးစစ်ဆန်တဲ့ဟာတွေရှိရပေါ့ဆိုတော့အရခတ်တက်တော့အနေနဲ့ပေါ့လေဒီလိုလောက်ထိပြန်ပြီးတော့ပြန်လေထင်းသိနိုင်မလဲဆိုတဲ့ဟာကိုသူတို့အတွက်လည်းဒါလည်း serious image တစ်ခုဖြစ်မယ်ပေါ့ဒါသူတို့ရဲ့ serious image နောက်ဆုံးတစ်ခုအနေနဲ့ပေါ့အရေးကြီးဆုံးလည်းချက်လည်းဖြစ်တယ်လက်ရှိမြခိုင်မှာစစ်ကောင်စီကနေတိုင်းလိုလိုဘုံကျင်းနေတာရှိတယ်အရင်ပြအကြောင်းညီပုံမှာနေပြီးတော့ဘုံကျင်းတဲ့ဟာလို40ကျော်လောက်တည်သွားတယ်ဒါ20ကျော်တည်ရန်ရတယ်ဒါပို့ပြီးတော့ရှိရင်အင်း900ကျော်လောက် main show လိုက်တယ်ဆိုတော့ main show ခံရတယ်ဆိုတဲ့သဘောပေါ့ဆိုဒီလိုပုံစံမျိုးအရှင်တွေကိုအရခတ်တက်တော်အနေနဲ့ရောဘယ်လိုပုံစံမျိုးပို့ပြီးတော့လူထုကိုကာကွယ်မလဲဆိုတဲ့ဟာပေါ့ပြီးတော့ခိုင်ပြည်ထဲမှာရှိနေတဲ့သူတို့ထင်းချောင်းနေမြေအောက်မှာရှိနေတဲ့လူထုရဲ့နေစဉ်တွေဝါပေါ့စာဝဲနေရဲသွာလာလှုပ်ရှားမှုမှာဘယ်လောက်ထိလုံချုံဘေးကန်းဆိုတာနဲ့သွာလာလှုပ်ရှားနိုင်ပြီလေဆိုတဲ့ဟာကလည်းဒါသူတို့ရဲ့စိတ်ရည်ရမျက်ချက်အဓိကအရေးကြီးဆုံးအရှင်တွေပေါ့နောက်ဆုံးပန်းတိုင်လို့ပြောလို့ရမယ်လို့မြင်နေပါဟုတ်
ဟုတ်ကဲ့ဒီလိုမျိုးဒီစစ်တွေနဲ့ကြောက်ဖြူကိုလက်ရှိကျန်းနေတဲ့စိတ်ရည်ဖြူဟာကဘာကြောင့်လဲဗျအဲဒီဆိုကြနာဒီဒီတာတွေမှာနိုင်ငံတကာယင်းနှမြုံနှံမှုတွေလည်းရှိတာပေါ့နော်အိန္ဒိယရှိမယ်နောက်အဓိကတော့တရုတ်ရှိတာပေါ့နော်ဆိုတော့ဒီအနေထားက external factor ပေါ့နော်ဒီလိုမျိုးပြင်ပတဲ့အောင်မှုတစ်ခုခုကြောင့်လားအထူးသဖြင့်တရုတ်ရဲ့ PR ကြောင့်လို့ပြောနိုင်တာတခြားဘလို့အကြောင်းတွေကြောင့်လို့သုံးသပ်လဲဗ
ျဆိုတော့ရခိုင်ပြည်အရေးကိုပြန်ကြည့်တဲ့အချိန်မှာပေါ့လေတရုတ်ရဲ့ဒီinfluence ဖြစ်နေပုံပေါ့လေလုံးနေမှုကအရန်အကန့်တက်ရှိတယ်လို့တွေးရတယ်တွေးနိုင်တယ်ပေါ့လေဘာကြောင့်လဲဆိုတော့ဒီချမ်းမြောက်မှာဖြစ်သွားတဲ့ပုံစံမျိုးနဲ့ဒီရခိုင်မှာအခုလက်ရှိဖြစ်နေတဲ့ပုံစံမျိုးနဲ့အရန်ကွာတဲ့ဟာတော့လေကျွန်တော်တို့တွေးမြင်နေတယ်လက်ရှိရခိုင်ပြည်မှာရှိနေတဲ့တရုတ်ရဲ့စီမံကိန်းပေါ့စစ်တခုရှိရဲ့အဲမှာစစ်ခုကိုရခိုင်တပ်တော်ရဲ့လက်အောက်ထက်မှာရှိနေပြီဆိုပြီးတော့ဒီ ISP မြန်မာကလည်းမကြိုက်ခင်ကထုတ်ပြန်ထားတဲ့ဒီအစီရင်ခံစာမှာလည်းကျွန်တော်တို့တွေးမြင်ရတယ်ပေါ့ဆိုတော့ကျွန်တော်ပြောချင်တာကတရုတ်ရဲ့လုံဆောင်မှုပေါ့လေပုံစံမျိုးကဘယ်လောက်ထိအရေးပါလဲဆိုတဲ့ဟာကဒီ thing architect တို့ရဲ့ thing ထားတဲ့နေရာတွေပေါ့လေနေရာတွေမှာကျွန်တော်တို့တွေ့မြင်ရတဲ့ဟာတွေအများကြီးရှိတယ်။လက်ရှိဒီနှစ်မျိုးကျင်တဲ့ဟာနှစ်မျိုးပေါ့ပြည်တော်မှာတော့ပြီးတော့ထောကဒီမန်အောင်ကျွမ်းပေါ့အဓိကစစ်တွေနဲ့ဒီကြောက်ဖြူမှာသူတို့စစ်တွေကိုသူတို့စားပြီးတော့ထိုးစစ်ဆန်တဲ့ပုံစံမျိုးတွေရှိတယ်။ဒါပေမဲ့ဒီမျိုးမှာရှိနေတာပေါ့ဆိုတော့ဒီဖက်ကိုသွားလိုက်ပြီဆိုရင်ပန်လေပြန်ပြီးရှိတော့တဲ့အရှင်တွေပေါ့ကျတော့သူတို့စရေးဖို့တဲ့အဟာမှာရောဝိုင်းပြီးတော့ပိတ်ဆို့ပြီးတော့တိတ်လို့ရတဲ့မျိုးတွေမဟုတ်ဘူးသူကတစ်ဖက်ပဲရှိရပေါ့နော်အဝံပဲရှိရသူဖက်ကနေပြီးတော့ပန်လေပြန်ပြီးဖြစ်နေတော့ဒါကိုလေကျွန်တော်တို့ဒီစရေးအရာသူတို့လှုပ်ဆောင်တဲ့ဟာကိုလည်းပြန်လို့ကြည့်ဖို့လိုအပ်တယ်လို့မြင်တယ်ပေါ့ဆိုတော့ဒီ external factor တရုတ်တော့ရဲ့ဒီပုံစံမျိုးအလားလာဆိုတဲ့ဟာထက်ပေါ့လေကျွန်တော်မြင်တာကလက်ရှိမြေပြင်ရဲ့ဒီစရေးဖို့နိုင်တဲ့အရှင်တွေကိုလည်းကျွန်တော်တို့ပြန်ပြီးတော့ကြည့်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်လို့အဲ့လိုပုံစံမျိုးသုံးသပ်ပါတယ်ဗျာဟုတ်
ဟုတ်ကဲ့ခုဒီစည်ရေးတသက်ကိုပဲပြန်ကြည့်ရင်ပေါ့ဒီရခိုင်မှာဆက်ပြီးနယ်မြေတွေထိန်းထားနိုင်မှုနဲ့ဒီလေကြောင်းကတက်ခဲနိုင်မှုကြီးတာကိုလည်းရင်ဆိုင်နေရတယ်ဆိုတော့ဒီအေးအေးမှာရေရှည်တောင့်ခံနိုင်တဲ့စည်ရေးခိုင်မာမှုရှိလာကြဆိုလိုချင်တာကဒီသူ့ရဲ့မဟာမိတ်တွေကလည်းညီငယ်စကားတွေပြောနေရတယ်တခါတက်ရောက်မှုနဲ့လို့သုံးသပ်ကြပေမဲ့ဒီအကန့်အသတ်နဲ့တရုတ်ဖီးယားကရှိနေတယ်ပေါ့နော်အေးကိုယ်တိုင်လည်းခုညီငယ်စကားဝိုင်းတွေတွားနေရခြင်းမှာအဲ့လိုအနေထားမှာဒီစည်ရေးရေရှည်တွားနိုင်မဲ့စွမ်းဆောင်ရည် capacity ရှိတယ်လို့မြင်လာကြ
ကျွန်တော်မြင်တာကသူတို့စားလုပ်ကြတဲ့ကပေါ့လေသူတို့ဒီ sustainable ဖြစ်တဲ့ဒီရေရှည်သူတို့ရခိုင်ပြည်မှာအခြေစိတ်လို့ရမယ့်ဟာကို architect တို့ရဲ့ပုံစံမျိုးတစ်ခုလည်းမဟုတ်ပဲသူကဒီမဟာဗျူဟာရဥပမာရခိုင် data နဲ့ဆက်ဆက်နေတဲ့ဥပမာ IAWD တို့စကိုင်းတို့ကျွန်တော်တို့မကွေးရှိမယ်ပေါ့ဒီဘက်မှာဆိုရှင်းပြနေရှိမယ်ပေါ့ဒီပြနေတဲ့ဒီလူဟိုကြည့်လိုက်ပြီဆိုရင်ဒီဆက်ဆက်နေတဲ့နေရာတွေမှာကြည့်လိုက်ပြီဆိုရင် architect တို့ရဲ့လက်နဲ့ထောက်ပံ့တာပဲဖြစ်ဖြစ်ဒီຫນွေဥတုလိုင်းမှာပေါက်ဖွက်လာတဲ့ဒီတွန်လိုင်းရဲ့လက်အုပ်တွန်လိုင်းရဲ့အုပ်စုတွေကိုသူတို့လက်နဲ့ထောက်ပံ့ပေးပြီးဒီစိတ်တန်တန်ပေးတဲ့ဟာပဲဖြစ်ဖြစ်ဒါတွေကိုကျွန်တော်တို့တွေ့မြင်နေတယ်ဒါကဘာပြလဲဆိုတော့ဒီအရှင်တွေကသူတို့ရခိုင်ပြည်ကိုတင်းပိတ်ခင်းရင်တော့ဒီစိတ်ကုံစီကအရှင်မွေးထိုးစစ်ဆန်လာနိုင်တယ်ဆိုတဲ့ဟာကိုကောက်ွယ်ဖို့အတွက်ဒီမှာဘူးဆိုရင်ကျွန်တော်တို့အန်ဖက်မှာအန်ရဲ့ကြိုလာတယ်ပေါ့လေအဓိကဒီဖက်အန်တောင်ရဲ့ဒီရခိုင်ရိုးမပေါ်ထီအောင်သူတို့စိတ်ဆန်တဲ့စိတ်ဆန်ရေးတော့ပို့တော့လာတယ်တော့လာဆိုတာဒါတွေကိုအဓိကသူတို့စိတ်ရေးပေါ့လေရေရှည်ကျင့်နိုင်ထားတဲ့ကျင့်နိုင်တဲ့စိတ်ရပေါ့ဆိုလိုချင်တာကရခိုင်ပြည်တစ်ခုတည်းကိုကွဲပြီးတော့ပုံစံမျိုးဖြစ်ရင်တော့စေကောင်စီကအရှင်မွေနေပြီးတော့ထိုးစစ်ဆန်လာနိုင်တဲ့ရှိရဆိုတော့သူတို့ရဲ့မဟာဗျူဟာပေါ့ဒါကိုသူတို့အနေနဲ့ထင်ရှိရဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့ဒီစိတ်ရစိတ်တန်းပိုင်းဆိုင်ရာပေါ့သူတို့ရဲ့ဒီစိတ်ပြန်ဆန်မှုပေါ့လေရခိုင်မှာလက်ရှိကြည့်ရင်သူတို့စိတ်ဌာနရှုပ်တယ်အဓိကစိတ်တက်ရဲ့ထွာပေါ့မနော်ဒီဌာနရှုပ်တဲ့ပုံစံမျိုးလုံးတဲ့ဟာကအစအရင်စနေကြတယ်လို့ပြောလို့ရတယ်ပြီးတော့နောက်တစ်ခုရှိရကလက်ရှိကျွန်တော်အန်စစ်ပွဲတွေမှာတွေ့ရတဲ့ဗီဒီယိုဖိုင်တွေအရဆိုရင်လည်းစိတ်လက်နဲ့တွေပေါ့သူတို့စိတ်လက်နဲ့အကြီးကြီးတွေကိုသုံးနိုင်တယ်နေပညာတွေဖွံ့ဖြိုးနိုင်တယ်ဖွံ့ဖြိုးလာတယ်ပေါ့လေဒါတွေကိုကြီးလှမ်းအောင်ဖွဲ့သူတို့ရဲ့ပြင်ဆင်မှုပေါ့ဒီစစ်ပွဲကဒီနားမှာမရက်ပူဒီလိုပုံစံမျိုးမဟုတ်သေးဘူးဆိုတဲ့ဟာအထက်ပေါ့လေဒီထက်ပိုပြီးရှေးမှာတဆန်ပလို့တွားရမလဲဆိုတဲ့ဟာကိုပြင်ဆင်ထားတဲ့ဟာတွေကိုကျွန်တော်အများကြီးတွေ့နိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ပြပါတယ်ဗျာ
ဟုတ်ကဲ့ရခိုင်ပြည်အပြင်ကိုထွက်တဲ့ကိစ္စကိုကျွန်တော်ဆက်ပြီးဆွေးနွေးကြပါတယ်ဗျာဒီအန်ကတဆင်ဒီဂျုံမကိုဖြတ်ပြီးဒီမကွေးဘက်လမ်းကြောင်းနဲ့နောက်ဒီ ERI တိုင်းတဲ့ကိုရခိုင်တောင်ပိုင်းကနေပြီးတော့ဒီမျိုးဝင်တဲ့လမ်းကြောင်းမျိုးပေါ့နော်အဲ့ဒီဘက်မှာဆိုရင်ဒီတဲ့နေ့အရာတော့စီးရေးဖော်ဆောင်မှုတွေလည်းအခုတွေ့ရပါတယ်ဗျဒါကတချို့ယူဆကြတယ်လို့ပေါ့နော်မြေဥတော်လိုက်ရေးဆိုပြီးတော့ပြောင်းလဲကြလိုက်လဲရှိကောင်းရှိမှာပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းပေါ့နော်ဒီစီးရေးအရာလုံခြုံမှုစဉ်းစားတာဒီကာဝေးရေးခန့်စစ်အတွက်ဆိုလဲယူဆနိုင်တာပေါ့နော်ဆိုတော့ဒါကခန့်စစ်တွေဒီတက်ဖြန့်ချထားမှုစဉ်းစားစီးရေးအရာဆိုရဲရီမန်းချက်ကပိုးများလားဒါမှမဟုတ်တခြားတိတဲ့ပုံပြီးကြီးတဲ့ရီမန်းချက်နှမန်းချက်မျိုးရှိနိုင်တာဒီလိလာသူတယောက်နဲ့ဆိုဘယ်လိုသုံးသပ်လဲဗျ။
ကျွန်တော်မြင်တာကတော့ဒီတစ်ချက်ခုတစ်ချက်ပြပေါ့။သူတို့ရဲ့စေရေးအရာရီမန်းချက်လေးဟုတ်တယ်။ဒီຫນွေဦးတွန်လိုင်းရေးကပေါ်ဖွာလာတဲ့တွန်လိုင်းရေးအံစုပေါ့။ຫນွေဦးတွန်လိုင်းရေးရဲ့အဓိကပန်းတိုင်ဖြစ်တဲ့စက်ကွန်စီအမျက်ဖြုတ်ရေပေါ့။ဆိုတော့ဒီမှာကြည့်ရင်ကျွန်တော်တို့ကဘုံတဖိုးတူဘုံရှိတယ်ပေါ့လေ။ဘုံရန်သူကတူနေတယ်ပေါ့။ဘုံရန်သူတူနေတဲ့အချိန်မှာဒါကိုသူတို့အနေနဲ့တစ်ချက်ခုတ်ပြီးတော့နှစ်ချက်ပြတ်တဲ့ပုံစံမျိုးအနေနဲ့သူတို့ switch အနေပြီးတော့ဒါကိုသူတို့မဟာဗျူဟာတစ်ခုအနေနဲ့လုပ်တယ်လို့ကျွန်တော်အနေနဲ့တော့ပုံမြင်တယ်ပေါ့။ဘာကြောင့်လဲဆိုတော့စည်ရတစ်ခုအနေနဲ့အေးရဲ့စည်ရတစ်ခုအနေနဲ့ပေါ့။ဒါကိုလုပ်တယ်ဆိုပြီးဆိုရင်လည်းအလုံးစုံတော့မမှန်နိုင်ဘူး။ဒီဖက်မှာတစ်ဖက်မှာဆိုရင်လည်းလူဦးတွန်လိုင်းရဲ့တစ်ခုတည်းအတွက်လုပ်ရင်ဆိုလည်းအလုံးစုံတော့မမှန်နိုင်ဘူးပေါ့။ဒါကြောင့်ကျွန်တော်တို့မြင်တာတစ်ချက်ခုတ်နှစ်ချက်ပြတ်သူတို့ရဲ့ဗျူဟာအနေနဲ့လုပ်တယ်ဆိုတဲ့သဘောဆိုရင်တော့ပိုတက်ရောက်မယ်လို့ပုံမှန်မယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်ပေါ့။
ကိုငင်းချမ်းအေးမင်းမြတ်တက်ဆက်ပေးကြတော့ပါခုတစ်ခါတော့အပတ်စဉ်တင်ဆက်နေကြစီးပွားရေးအစီအစဉ်အလှည့်ပါမျက်မျက်မြင်တွေနဲ့အမြင်အာရုံမတန်ဆွမ်းသူတွေအတွက်လိုအပ်တဲ့အထူးဖက်ရှင်လိုင်းအယူဆအသစ်တစ်ခုကိုကညာအဝတ်ထည်ကုမ္ပဏီတစ်ခုကဖန်တီးလိုက်ပါတယ်စိတ်ဓာတ်မြင့်တင်ပေးတဲ့စကားရက်ကိုမျက်မျက်မြင်တင်ကြတာဖတ်စာနဲ့အဝတ်ထည်တစ်ခုချင်းစီအပေါ်မှာချုပ်လုပ်ပေးထားတာဖြစ်ပါတယ် AP သတင်းဆောင်မကိုဒီတစ်ပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တန်ကြီးထိုက်တင်ပြထားပါရခင်ဗျာ
ရှင်လောကမှာမျက်မမြင်တွေနဲ့မြင်အာရုံမတန်ဆွမ်းသူတွေအတွက်ထည့်သွင်းစဉ်းစားပေးတာမျိုးကရှားပါလာတဲ့အခြေအနေမှာနိုင်ရိုဘီကကုမ္ပဏီတစ်ခုကတော့ဒီကိစ္စကိုပြောင်းလဲဖို့ရည်ရွယ်လှုံ့ဆော်လိုက်ပါတယ်။သူတို့ရဲ့စားသုံးသူတွေကိုမျက်မမြင်ဖတ်စာလက်ဖတ်စာနဲ့ဓာတ်ရိုက်ဆက်သွယ်နိုင်တဲ့အထူးအဝတ်အစားမျိုးစုံကိုဒီကုမ္ပဏီကဖန်တီးထားတာဖြစ်ပါတယ်။Hezi Studios ကပစ္စည်းတစ်ခုချင်းစီမှာဆိုရင်အထည်စားပေါ်မှာအထူးသတင်းစကားကိုချုပ်လုပ်ဖန်တီးထားတာဖြစ်ပါတယ်။ Angela Wajiku တည်ထောင်ထားတဲ့ဒီကုမ္ပဏီက
ထိတွေ့မှုကနေသိရှိနိုင်မဲ့ဒီဇိုင်းတွေကိုထုတ်လုပ်ဖို့ရည်ရွယ်တာဖြစ်ပါတယ
် His studio is an inclusive lifestyle
ကျွန်တော်ရဲ့ဝတ်စားတွေမှာအမြင်အာရုံမတန်ဆွမ်းသူတွေအတွက်ကိုထည့်သွင်းနိုင်ဖို့ပြန်သုံးသပ်ပြီးသူတို့ရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့အဝတ်ထည်တွေကိုကျွန်တော်ဖန်တီးတာဖြစ်ပါတယ်ဘယ်လိုဖန်တီးသလဲဆိုရင်တော့ကျမတို့ဝတ်ထည်တွေပေါ်မှာလက်ဖက်စာလို့ခေါ်တဲ့မျက်မမြင်ဖက်စာတွေထည့်သွင်းထားပါတယ်ထိတွေ့မှုကနေသိရှိနိုင်မဲ့မျက်မမြင်ဖက်စာကိုရိုက်နှိပ်ပါတယ်တချို့စာကြောင်းတွေမှာဆိုရင်ကျမတို့မျက်စိနဲ့မမြင်ရတဲ့အခါကျမတို့နှလုံးသားနဲ့ပိုးပြီးခံစားနိုင်တယ်ဆိုတဲ့စာတမ်းမျိုးလည်းပါပါတယ်ဒီလိုစာကြောင်းတွေဟာဆိုရင်ကျမတို့အဝတ်ထည်တွေကိုဝတ်ဆင်တဲ့သူတွေအားလုံးအမြင်အာရုံကောင်းမွန်သူတွေရောအမြင်အာရုံမတန်ဆွမ်းသူတွေရောအားလုံးခြုံငုံပါဝင်ရေးဆိုတာနဲ့လိုက်ရောညီထွေဖြစ်စေပါတယ်
။ကမ္ဘာတဝန်းမှာမျက်မမြင်လူဦးရေ39သန်းရှိကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကဖော်ပြပါတယ်။တခြားသောသန်း900သောလူထုကတော့အမြင်အာရုံမတန်ဆွမ်းတဲ့အခြေအနေနဲ့နေထိုင်ရသူတွေဖြစ်တယ်လို့လည်း WHO ကပြောပါတယ်။ကင်ညာနိုင်ငံမှာတော့မျက်မမြင်အရှိအတွက်က2,400ရှိပြီးအမြင်အာရုံယိုယွင်းပျက်စီးမတန်ဆွမ်းဖြစ်နေသူက9,000ခွဲရှိနေပါတယ်။သူတို့အားလုံးဟာနိုင်ငံရဲ့ fashion လုပ်ငန်းကဏ္ဍမှာလစ်လျူရှုခံထားရတာဖြစ်ပါတယ်။ Hisi Studio ကတော့ဒီအခြေအနေကိုပြောင်းလဲနိုင်ဖို့ကြိုးစားနေပေမဲ့80လှုပ်ဆောင်ရမှာတွေကအများအပြားရှိနေပါတယ်။ Hisi Studio တည်ထောင်သူ Angela Wanjiku ကအခုလိုပြောပါတယ်။
As a pioneering adaptive clothing brand, our biggest challenge.
အဝိစာအမှတ်စိတ်တစ်ခုကိုရှေ့ဆောင်တည်ထွင်ရတာဖြစ်လို့အကြီးဆုံးစိန်ခေါ်ချက်ကတော့အယောင်တင်ရေးဖြစ်ပါတယ်။အရင်ဦးဆုံးအနေနဲ့ကတော့ကျမတို့ဝတ်ထည်တွေပေါ်မှာပါတဲ့အဆက်အပြောက်တွေနဲ့ပတ်သက်ပြီးကျမတို့ဖောက်သည်တွေကိုအသိပညာပေးရမှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်ခြင်းအဖြစ်ကျမတို့ဟာလည်းမတန်ဆွမ်းသူများအကျုံးဝင်ပါဝင်နိုင်တဲ့အခင်းချင်းမျိုးဖော်ဆောင်ဖို့စီရင်ဆောင်ရွက်သူလည်းဖြစ်လာနိုင်ပါတယ်။
Hisi Studio ကပြည်တွင်းထုတ်ပစ္စည်းတွေကိုသာအသုံးပြုတာဖြစ်ပါတယ်။သူတို့ထုတ်လုပ်တဲ့အဝတ်ထည်တွေကိုတော့လူမှုကွန်ရက်မီဒီယာတွေပေါ်ကနေရောင်းချသလိုအွန်လိုင်းပေါ်ကလည်းရောင်းချပါတယ်။နိုင်ငံတော်မှရှိတဲ့အယောင်ဆိုင်တွေနဲ့လုပ်ငန်းမိဖက်ဖွဲ့ဖို့လက်ရှိမှာစဉ်းစားထားပေမဲ့ရေရှည်တည်ထောင်ရေးကိုအမြဲတမ်းဦးစားပေးစဉ်းစားတယ်လို့ Hisi Studio တည်ထောင်သူ Angela Wanjiku ကပြောပါတယ
်။ Our design process starts
ကျမတို့သုံးတဲ့ပစ္စည်းတွေကအဓိကကတော့ကင်ညာနိုင်ငံနိုင်ရိုဘီနဲ့သီးကာမျိုးတို့ကဖြစ်ပါတယ်ကျမတို့အသုံးပြုတဲ့ပစ္စည်းကနှစ်မျိုးရှိပါတယ်တချို့ကတော့ဈေးတွေကနေနောက်အဟောင်းဈေးတွေကနေစုဆောင်းရယူပြီးမိုးမှန်ပြုပြင်ပြီးတဲ့နောက်ကျမတို့အခုနောက်ဆုံးထုတ်တဲ့ကီမိုနိုတွေလိုမျိုးအဝတ်ထည်တွေမှာအသုံးပြုတာဖြစ်ပါတယ
် Julius Ampura ကတော့ရှင့်နေတူဖြစ်ပြီးအခုတော့ Hisi Studio ရဲ့ဖောက်တဲ့တူဖြစ်ပါတယ်အနှစ်သာရပြေဝပြီးဒီဇိုင်းလဲကောင်းတဲ့အဝတ်စားကောင်းတွေဝတ်ဆင်ရတာကိုကြိုက်တယ်လို့သူကပြောပါတယ်။သူကအမြင်အာရုံချွတ်တဲ့သူပါ။ Hisi Studio ကအဝတ်ထည်တွေကတော့ဝတ်ရတာကြိုက်တယ်လို့သူကပြောပါတယ်။ဘာကြောင့်လဲဆိုတော့အဝတ်ထည်တွေအကြောင်းရှင်းပြပေးမဲ့သူမလို့တာကြောင့်လို့ပြောပါတယ်ရှင်
။ The clothes that I'm wearing, the t-shirt
ဒီအမှတ်ဒီဇိုင်းဟာမျက်မမြင်တွေဒါမှမဟုတ်လေအမြင်အာရုံမတန်ဆွမ်းသူတွေအနေနဲ့သူတို့ဘယ်သူတွေလဲနောက်ပြီးတော့သူတို့ဖြစ်တည်မှုကိုကိုစားပြုတဲ့အထည်ဖက်ရှင်နဲ့အဝတ်အစားတွေကိုခံစားနိုင်စေမှာဖြစ်ပါတယ်။ဒါအပြင်ကျွန်တော်တို့ကိုယ်တိုင်ဖတ်နိုင်မဲ့စာသားတွေကိုလည်းအဝတ်အစားတွေအပေါ်မှာပါရှိပါတယ်။တိတ်ကိုထူးခြားကွဲပြားပါတယ်။ထိတွေ့မှုနဲ့သိရှိနိုင်တဲ့အချက်ရောနောက်ပြီးတော့မျက်မမြင်ဖတ်စာလည်းပါဝင်တာကြောင့်တီရှပ်ပေါ်ကစာကြောင်းတွေကိုဘသူအကူညီမှမပါပဲကိုယ့်ဘာသာကိုဖတ်ရှုနိုင်ပါလေ
22တိုင်းအောက်တိုဘာလရဲ့ဒုတိယကြာသာပတေးနေ့ကိုကမ္ဘာအမြင်အာရုံနေ့အဖြစ်သတ်မှတ်ပြီးမျက်လုံးနဲ့အမြင်အာရုံကိုကာကွယ်ရေးအမြင်အာရုံမတန်ဆွမ်းတဲ့မျက်မမြင်ဖြစ်မှုမျက်စိနဲ့အမြင်အာရုံဆောက်ရှောက်မှုအရေးကြီးတာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကမြင့်တင်ဆောင်ရွက်နေတာဖြစ်ပါတယ်ပြီးခဲ့တဲ့2024ခုနှစ်ကမ္ဘာအမြင်အာရုံနေ့မှာတော့WHO ကကလေးငယ်တွေရဲ့မျက်စိကျန်းမာရေးကိုအထူးအလေးပေးပြောဆိုထားပါတယ်။ကလေးငယ်အလုံးအတွက်မျက်စိကျန်းမာရေးဆိုင်ရာဝန်ဆောင်မှုတွေဈေးသက်သက်သားသားနဲ့အလွယ်တကူရရှိနိုင်ရေးကိုအထူးပြုပြောဆိုတာဖြစ်ပါတယ်။
ကလေးငယ်တွေကိုမျက်စိအဝေးမုံဖြစ်တာကနေကာကွယ်နိုင်ရေးကွန်ပျူတာတယ်လီဖုန်းကြည့်တာကိုရှော့ချပြီးပြင်ပထွက်လှုပ်ရှားမှုတွေနဲ့ကာကွယ်နိုင်တယ်လို့သုတေသနတွေကဖော်ပြနေပြီးဒါဟာဆိုရင်မိဘတွေကလေးငယ်တွေကိုစောင့်ရှောက်သူတွေနဲ့ပညာရေးဖိုင်းကပုဂ္ဂိုလ်များအနေနဲ့အနာဂတ်ကလေးငယ်တွေရဲ့အမြင်အာရုံမထိခိုက်စေရေးအကာအကွယ်ပေးဖို့အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတယ်ဆိုတာကိုပြသနေတာဖြစ်ကြောင်း WHO ကပြောဆိုထားပါတယ်မျက်စိနဲ့အမြင်အာရုံကိုပုံမှန်စစ်ဆေးမှုတွေကနေလဲယောဂမရင်ခင်ဖော်ထုတ်နိုင်ရေးအထောက်အကူဖြစ်စေတယ်လို့လည်းထောက်ပြထားပါတယ်။အရွယ်ရောက်ပြီးသူတွေအနေနဲ့လဲမျက်စိချမ်းသာရေးကိုဦးစားပေးအလေးထားကြဖို့သတိပေးချက်ဖြစ်တယ်လို့လည်းဖော်ပြပါတယ
်။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တမ်းကြားတို့ပြင် YouTube စာမျက်နှာကနေလဲနားဆင်ကြည့်ရှုနိုင်ပါတယ်။view မြန်မာပိုင်း youtube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ
် view season ကိုမနက်ခွန်နိုင်တိဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့လူမှုရှုခင်းအစီအစဉ်ကိုအလှည့်ပေးအောင်ပါမြန်မာနိုင်ငံမှာထုတ်ပြန်တဲ့ cyber လုံခြုံရေးဥပဒေဟာ online သုံးသူတွေလုံခြုံရေးထက်စိုးရိမ်ရတဲ့ဥပဒေဖြစ်နေပါသလားမြည်ရွယ်ပဲဥပဒေချိုးဖောက်ရမရောက်အောင်ဘာတွေသတိထားသင့်တယ်လဲဆိုတာကိုမဆုမြတ်မောင်က cyber လုံခြုံရေးကျွမ်းကျင်သူနဲ့မေးမြန်းပြီးတော့ဒီတစ်ပတ်လူမှုရှုခင်းစီစဉ်မှာတင်ပြထားပါတယ်ခင
်ဗျ။ဤပညာတွေရှေ့ပြေးပြီးတော့ဒီအရာရာအွန်လိုင်းစနစ်တွေဖြစ်နေတဲ့ခေတ်မှာအင်တာနက်ဤပညာနဲ့အထက်လက်တွေလုံခြုံစေဖို့အတွက်ကိုဒီအစိုးရတွေကစိုက်ဘာလုံခြုံရေးဥပဒေတွေကိုထောက်ပြန်လာကြပါတယ်။နိုင်ငံရဲ့အရေးကြီးတဲ့အခြေခံစောင့်တွေတွေကိုဝေရောက်ထိုးဖောက်တိုက်ခိုက်ခံရမှုငွေကြေးလိမ်လည်မှုအထက်လက်တွေခိုးယူမှုဒီအွန်လိုင်းကိုအသုံးချပြီးတော့အနိုင်ကျင့်မှုစတာတွေကနေကာကွယ်နိုင်ဖို့အတွက်ကိုဥပဒေတွေနဲ့ထိန်းချုပ်နိုင်ဖို့အတွက်ပြဋ္ဌာန်းလာကြတာပါ။မြန်မာနိုင်ငံမှာပြဋ္ဌာန်းလိုက်တဲ့ cyber လုံခြုံရေးဥပဒေမှာရောဘလို့အကာအကွယ်တွေပါဝင်ပါသလဲ cyber လုံခြုံရေးပိုင်းဆိုင်ရာဒီနည်းပညာတွေကိုမျှဝေနေတဲ့ cyber ဘာမကိုတည်ထောင်သူကိုစီသူနဲ့မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ဘာမမပြောခင်မှာအရင်ဆုံးကြိုပြီးပြောချင်တာကဒီနေ့တုံ့တက်သွားမယ့်အကြောင်းအရာတွေကနည်းပညာရှိတော့ကပဲပြောပါမှာပါဘာလို့လဲဆိုတော့ကျွန်တော်ကဥပဒေပညာရှိမဟုတ်သလိုဥပဒေရေးရပါကျွမ်းကျင်တဲ့လူလည်းမဟုတ်ပါဘူးโอเคไอ้တော့ဟုတ်တယ်ကျွန်တော်တို့တွေ့လာကတော့ဒီဥပဒေမှာဒီအန်တာချက်ရောအာနန်ချက်ရောရှိနေတာကိုကျွန်တော်တွေ့တယ်အာတာချက်ကိုပဲအရင်ပြောပါဆိုရင်တော့ကျွန်တော်၄-၅ချက်လောက်တော့ရှိတယ်လို့ပြောလို့ရပါတယ်အဲ့အရာတွေကဘာလဲဆိုတော့ပထမတစ်ချက်ကဒီဥပဒေမှာ cyber လုံခြုံမှုရှိအောင်အကောင့်တွေဖော်ဖို့ကျွန်တော်တို့ဘ ഹു ကော်မတီနဲ့ဦးစီးကော်မတီပြီးတော့လိုအပ်တဲ့ကော်မတီတွေကိုဖွဲ့စည်းရမယ်ဆိုတဲ့အချက်တွေပါတယ်ဗျာအဲ့လိုမျိုးသူတို့ကတကယ်ဖွဲ့နိုင်ပြီးတော့ TDA ရောက်တကယ်အလုပ်လုပ်မယ်ဆိုရင်နိုင်ငံရဲ့ cyber လုံခြုံရေးကောင်းမှုတွေဖြစ်လာနိုင်တယ်ခင်ဗျာအဒုတိယတစ်ချက်အနေနဲ့ကမြန်မာနိုင်ငံရဲ့အရေးကြီးသတင်းချက်လက်အခြေခံအဆောက်အအုံတွေကိုတတ်မှတ်လိုက်တယ်ပေါ့နော်ဥပမာဘဏ်လုပ်ငန်းတွေစက်သွေးလုပ်ငန်းတွေပေါ့အဲ့ဒါတွေကိုကာကွယ်ဖို့ cyber လုံခြုံရေးကာကွယ်ဖို့မဟာဗျူဟာကျရဲ့လက်ညှိုးချက်တွေပြဋ္ဌာန်းချက်တွေပါလာတာကိုတွေ့ရတယ်အပြီးတော့တတိယအချက်အနေနဲ့ဒီ cyber လုံခြုံရေးဝန်ဆောင်မှုပေးတဲ့ company တွေကို cyber လုံခြုံရေးစံနှုန်းနဲ့စီကန်းတွေတက်မှတ်လိုက်တာကိုလည်းကျွန်တော်တွေ့ရတယ်။အဲ့ဒါတွေကကောင်းတဲ့အချက်တွေပါ။ပြီးတော့နောက်ဆုံးကျွန်တော်တို့ဒီ structure အချက်ကတော့ဒီ cyber တိုက်ခိုက်သူတွေအလွဲသုံးစားလုပ်သူတွေကိုဖော်ထုတ်အရေးယူတဲ့ပြည်တံတက်မှတ်ချက်တွေလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်။အဲ့တော့ data တွေကတော့ဒီအတာချက်ပေါ့နော်ဒီဥပဒေအတာချက်အားနည်းချက်ကတော့ကျွန်တော်နောက်ပိုင်းမှာအမမေးခွန်းမေးနေကျွန်တော်အားနည်းချက်လေးတွေကိုကျွန်တော်ထောက်ပြသွားပါမယ်ခင်ဗျာ။
ဒီ cyber လုံခြုံရေးဥပဒေတွေကိုဒီနိုင်ငံတွေမှာပြဋ္ဌာန်းလာကြတာကခုနကစီသူပြောသွားသလိုပဲပေါ့နော်ဒီနိုင်ငံတွေမှာရှိတဲ့ဒီအရေးကြီးတဲ့အခြေခံစောင့်တွေပေါ့ဥပမာအဖြစ်ဒီကာကွယ်ရေးနဲ့ဆိုင်တဲ့လုပ်ငန်းတို့ဒီဗန္ဒငွေကြေးနဲ့ဆိုင်တဲ့လုပ်ငန်းတို့ဒီကျန်းမာရေးနဲ့ဆိုင်တဲ့လုပ်ငန်းတွေပေါ့နော်အဲ့ဒါတွေကို cyber တိုက်ခိုက်မှုမခံရအောင်လို့ဒီကာကွယ်တဲ့အနေနဲ့ဒီရွယ်ပြဋ္ဌာန်းတာပေါ့လေဆိုတော့စစ်ကောင်စီရဲ့အခုဒီ cyber ဥပဒေကရောအဲ့ဒါတွေကိုကာကွယ်ဖို့ရည်ရွယ်တယ်လို့သုံးသပ်နိုင်မလားရှင့်
အဲ့လိုမျိုးတော့ကျွန်တော်တို့မြင်တယ်သုံးတက်လို့တော့ရတယ်ဒါပေမဲ့ဒီဥပဒေကထိရောက်မှုလေးတွေရှိဖို့လိုအပ်တာကိုကျွန်တော်တို့တွေ့ရတယ်ထိရောက်မှုရှိတယ်ထိရောက်မှုလေးတွေလိုနေတယ်လို့တော့ကျွန်တော်တို့ယူဆတယ်ပေါ့လေဘာလို့လဲဆိုတော့ဒီနိုင်ငံအတွက်အရေးကြီးပါတယ်ဆိုရဲအခြေခံအဆောက်အဦတွေဖြစ်တဲ့ကျွန်တော်တို့ banner ရေးဆက်တွယ်ရေးအဲ့ဒီလုပ်ငန်းတွေကို cyber လုံခြုံရေးနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်မလုံဆောင်မှုဆိုရင်အရေးယူခြင်းဆိုင်ရာစီကံချက်တွေတင်းကျပ်မှုတွေပါမနေရအောင်ကျွန်တော်တွေ့ရတယ်။ဟိုအလွယ်ဆုံးဖြစ်တဲ့အယိုးရှင်းဆုံးဖြစ်တဲ့အဲ့ဒီအဖွဲ့အစည်းတွေမှာစိုက်ဘာလုံခြုံရေးကျိုးပေါက်သွားတယ်။စိုက်ဘာလုံခြုံမှုကိုကျွန်တော်တိုက်ခိုက်ခံရလို့ရှင်ရင်တက်ဆိုင်တဲ့အဖွဲ့အစည်းတွေကိုတည်င်းပို့ရမယ်၊တည်င်းထုတ်ပြန်ရမယ်ဆိုတဲ့စီကံချက်တွေပါမနေခင်ဗျ။ ဆိုင်ဘာလုံခြုံရေးဆိုတာဆိုင်ဘာတိုက်ခိုက်သူတွေဖျက်ဆီးသူတွေကိုအရေးယူပြစ်ဒဏ်ပေးရုံနဲ့တော့ကျွန်တော်တို့ကလုံခြုံသွားတော့မဟုတ်ဘူး။အဲ့ဒီအဖွဲ့အစည်းတွေကကျွန်တော်ဆိုင်ဘာလုံခြုံရေးတွေကိုစနစ်တကျနဲ့လှုပ်ဆောင်သွားဖို့လိုတယ်။တကယ်လို့မလှုပ်ဆောင်ဘူးဆိုရင်အရေးယူနိုင်တဲ့ဥပဒေတွေကျွန်တော်ကရှိတယ်နဲ့အဲ့တော့ဒီဥပဒေမှာကျွန်တော်ကဒီအဲ့ဒီအဖွဲ့အစည်းတွေကိုဆိုင်ဘာလုံခြုံရေးနဲ့ပတ်သက်ပြီးတော့စနစ်တကျမလှုပ်ဆောင်ဘူးဆိုရင်အရေးယူနိုင်တဲ့ဥပဒေထည့်တဲ့နယ်လို့ကျွန်တော်ကပြောရပါဘောเนาะကျွန်တော်တို့ကပြောပါဘောနိုင်ငံတကာမှာလည်းအဲ့လိုပဲသွားတယ်ဗျ။အဲ့ကြမ်းမှကျွန်တော်တို့ကဒီအဖွဲ့အစည်းတွေကဒီဥပဒေကိုလိုက်နာမှုရှိပြီးတော့ဆိုင်ဘာလုံခြုံရေးကိုမဖြစ်မနေလှုပ်ဆောင်ပါဘောเนาะအပြီးတော့နောက်တစ်ခုကဒီလိုမျိုးတွေလုပ်သွားမယ်ဆိုရင်ကျွန်တော်တို့ကစိုက်ဘာရာဇဝတ်မှုတွေနဲ့တိုက်ခိုက်မှုတွေကိုအတိုင်းအတာတစ်ခုတည်းတော့အသေးချာကြောချသွားစေနိုင်တယ်ခင်ဗ
ျနောက်တစ်ခုကဒီစိုက်ဘာတိုက်ခိုက်မှုအကြောင်းပေါ့နော်ပြောမယ်ဆိုရင်ဒီမြန်မာနိုင်ငံနဲ့ဘူပတ်သက်နေတာကဒီအွန်လိုင်းပေါ်မှာငွေလေနေတဲ့ကိစ္စတို့ဒီအွန်လိုင်းလောင်းကစားကိစ္စတို့ဖြစ်ပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာအခြေစိုက်တဲ့ဒီရာဇဝတ်ခိုင်းနေရဲ့ဒီခုနပြောတဲ့ဒီအွန်လိုင်းငွေလိုက်မှုတွေကနိုင်ငံတကာပြဿနာအထိဖြစ်နေပြီဆိုပြီးတော့မှထောက်ပြမှုတွေလည်းရှိနေတယ်ပေါ့လေဆိုတော့အဲ့ဒါတွေကိုရောဒီတိတိကျကျနှိမ်နှင်းနိုင်ဖို့အတွက်ကိုဒီဥပဒေထဲမှာထည့်ထားတာတွေ့ရလားရှင့
်ဒီမိန့်ကိုကျွန်တော်တူတူပဲဖြေရမယ်ဆိုရင်ဟုတ်ကဲ့အနေထားတစ်ခုတော့တွေ့ရတယ်ခင်ဗျဟုတ်ကဲ့အနေထားတစ်ခုအထိပဲပေါ့နော်တကယ်တော့ဥပဒေတစ်ခုတည်းနဲ့မလုံလောက်ပါဘူးကျွန်တော်နောက်ပိုင်းမှာဒီစီကံတတ်မှတ်ချက်တွေကျွန်တော်စံနှုန်းတွေကိုကျွန်တော်တတ်မှတ်ပြီးတော့ဒါတွေကိုတကယ်လှုပ်ဆောင်ဖို့အတွက်ကျွန်တော် enforcement တွေလုပ်ဆရာရအများကြီးရှိပါတယ်အဲ့ဒီချက်တွေကိုကျွန်တော်တို့မတွေ့ရပါဘူးဒါပေမဲ့အရေးယူတာတွေပြည်တံချမှတ်တာတွေကိုတော့တွေ့ရပါတယ်အဲ့လိုမျိုးအရေးယူတဲ့ပြည်တံချမှတ်တဲ့ဆိုင်ဘာပြောဒီရာဇဝတ်မှုကတော့အတိုင်းအတာတစ်ခုတည်းရောယောသွားပါတယ်ဒါပေမဲ့အဲ့လောက်နဲ့တော့ကျွန်တော်မလုံလောက်ပါဘူးခင်ဗျ
နောက်တစ်ခုကအခုမြန်မာနိုင်ငံမှာပြဋ္ဌာန်းလိုက်တဲ့ cyber လုံခြုံရေးဥပဒေကဒီ cyber တိုက်ခိုက်မှုတွေကိုကာကွယ်ဖို့ချက်ကိုဒီ digital platform သုံးတဲ့သူတွေနောက် online သုံးတဲ့သူတွေပေါ့လေအဲ့ဒါတွေကိုထိန်းချုပ်ဖို့နောက်ဒီ lawyer ဆွဲပြီးတော့မှအရေးယူနိုင်ဖို့အတွက်ကိုပြဋ္ဌာန်းတာဖြစ်တယ်ဆိုပြီးတော့ထောက်ပြဝေဖန်မှုတွေလည်းရှိတယ်လေဆိုတော့ cyber လုံခြုံရေးပိုင်းကျွမ်းကျင်သူတယောက်အနေနဲ့ရောအဲ့ဒါကိုဘယ်လိုမြင်လဲရှင့
်တကယ်တော့ဥပဒေကကျင့်သုံးတဲ့လူပေါ်မှာပဲမူတည်ပါတယ်ဒီဥပဒေရောတကယ်တော့ကျွန်တော်အကြံဉာဏ်အကြံအဖြစ်ပြောမယ်ဆိုရင်တော့ကောင်းတဲ့ချက်တွေပါပါတယ်ဒါပေမဲ့ဥပဒေကိုမမှန်ကန်ကန်ကျင့်သုံးမယ်ဆိုရင်တော့ဒီကောင်းတယ်လို့ဆိုရမှာပေါ့လေတကယ်လို့အဲ့လိုမဟုတ်ဘူးဆိုရင်တော့ဒါဆိုးရဘက်ကိုရောက်သွားမှာပေါ့
နောက်တစ်ခုကဒီမြန်မာနိုင်ငံမှာ online သုံးကြသူတွေများတယ်ပေါ့လေဆိုတော့သူတို့အနေနဲ့ဟိုမရည်ရွယ်ပဲနဲ့ပေါ့နော်အခုဒီ cyber ဥပဒေကိုချိုးဖောက်တာမျိုးမဖြစ်အောင်ကိုဘာတွေသတိထားသင့်တယ်လို့ပြောနိုင်မလဲရှင့်
အော်ကျွန်တော်အစပြောခဲ့သလိုပဲပေါ့နော်ကျွန်တော်ကဥပဒေပညာရှင်မဟုတ်ဘူးကျွန်တော်နီးပညာရှင်ပေါ့နော်အဲ့တော့ကျွန်တော်နီးပညာရှင်ပေါင်းကပဲကျွန်တော်အကြံပေးခြင်းသာဆိုရင်တော့ဒီဥပဒေမှာပါတဲ့အချက်လက်လေးတွေကိုကျွန်တော်တို့ကတက်နိုင်ညပေါ့နော်ကိုတက်နိုင်ညကျွန်တော်ကနားလည်အောင်ကျွန်တော်ကလုပ်တင်နေအဲ့ထဲမှာပါလာတဲ့အကြောင်းအရာတွေဆောင်ရွက်ရှောင်ရွက်တွေကိုတက်နိုင်ညနားလည်ပြီးတော့ကျွန်တော်တို့ဒီ online မှာမျှဝေမယ်ဆိုရင်တော့တက်နိုင်ဆုံးတော့ကျွန်တော်တို့ကဥပဒေနဲ့လုပ်ကင်းမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ့ပါ
cyber လုံခြုံရေးပိုင်းကျွမ်းကျင်သူကိုစီတူပါရှင် online အသုံးပြုသူတွေအနေနဲ့ cyber တိုက်ခိုက်မှုမခံရအောင်သတိထားကာကွယ်ဖို့အခုခေတ်မှာပိုပြီးတော့လိုအပ်လာတယ်လို့မြန်မာနိုင်ငံမှာဆိုရင်တော့ဒီ cyber လုံခြုံရေးဥပဒေချိုးဖောက်ရမရအောင်သတိထားဖို့ကလည်းအရေးကြီးမယ်ထင်ပါရှင်ကျွန်မဆူမြတ်မော်ပ
ါမဆူမြတ်မော်တက်ဆက်ပေးကြတော့ပါခုတော့တတ်တန့်အောင်သတင်းလောအစီအစဉ်ကိုကြည့်အောင်ပါကဘာကျော်စိုးရကြီး Rusty Watt သက်80ပြည့်တော်ပါပြီအမေရိကန်မဲ Miss America တရဖူကိုတော့ Alabama ပြည်နယ်ကသူနာပြုကျောင်းသူလေးစုခူးသွားပါတယ်။ဒီလိုနိုင်ငံတကာမှာထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားထွားတွေကိုဒီတစ်ပတ်တက်တန်အောင်သတင်းလောအစီအစဉ်မှာမအေးသနာကျော်တင်ဆက်ထားပါရခင်ဗျ။
ပြည်ထောင်ဂီတလောကမှာအထူးအောင်မြင်တဲ့အဆိုတော်ကြီး Ross Stewart ဇန်နဝါရီလ10ရက်နေ့မှာပဲအသက်80ပြည့်မြောက်သွားပါတယ်။1945ခုနှစ်မှာလန်ဒန်မြို့ Holgate မှာမွေးဖွားခဲ့ပြီးတော့ Steamboat နဲ့ Shotgun Express TY နဲ့မှာဂီတခီစတင်ခဲ့ပါတယ်။1968ခုနှစ်မှာဂီတဆရာ Jack Beck နဲ့ Ronnie Wood ရဲ့ The Jeff Beck Group မှာပါဝင်ခဲ့ပြီးတော့သူနာမည်ကြီးလာတာပါ။Album နှစ်ချက်ထွက်ပြီးတဲ့နောက်မှာ1969ခုနှစ်မှာအဖွဲ့ကွဲသွားပြီ The Faces အဖွဲ့နဲ့အတူတချင်တွေဆိုရင်လည်းတကူတော့လဲစတင်ခဲ့ပါတယ် Maggie May နဲ့ Reasons to Believe တချင်တွေပါဝင်တဲ့ Every Picture Tells a Story တဲ့ Album နဲ့1982ခုနှစ်မှာထိတ်တန့်ဆိုတော့ဖြစ်သွားခဲ့ပါတယ် Sailing Do You Think I'm Sexy Tonight's the Night Have I Told You Lately ဆိုတဲ့တချင်တွေနဲ့အောင်မြင်မှုအထူးရခဲ့တာပါ1994ခုနှစ်မှာတော့ Rock and Roll Hall of Fameမကြောက်ဝင်ခဲ့ပြီးတော့2005ခုနှစ်မှာ Grammy ဂီတဆု2006ခုနှစ်မှာတော့သူကောင်းပြုခံခဲ့ရပါတယ်ရှင
် About that time
American ပြည်အောင်စုအလှမဲ့ပြိုင်ပွဲမှာ Alabama ပြည်နယ်ကိုစားပြုရှင်ပိုင်တဲ့ Abby Stoker ကတရဖူရသွားပြီးတော့ Miss America 2025အတွက် American မဲ့ဖြစ်သွားပါရင် Florida ပြည်နယ် Orlando မြို့က Walt Disney ပြည်စပ်ရုံမှာကျင်းပခဲ့တဲ့အလှမဲ့ပြိုင်ပွဲရဲ့နောက်ဆုံးအဆင့်ထိရောက်ခဲ့ပြီး January 5ရက်နေ့တနင်္ဂနွေညမှာသူတရဖူရသွားတာဖြစ်ပါရင်ဆုရရှိတော့အထူးစိတ်လှုပ်ရှားပြီးမျက်ရည်တွေနဲ့ Abby ကတရဖူဆောင်းပြီးတော့အလှမဲ့တွေထုံစံစင်မောကလည်းလှမ်းပြီးတော့လက်ဝေရန်နှုတ်ဆက်တော့ပြည်သက်တွေနဲ့တခြားအလှမဲ့တွေသူကိုဝိုင်းပြီးတော့အားပေးခဲ့ကြတာပါဒီစုကိုရရှိလို့သူကပညာတော်သင်စုဒေါ်လာ5000လောက်ရမှာဖြစ်ပါတယ်။အသက်22နှစ်အရွယ် Abby Stocker ကဒုတိယစုရ Texas မှာ NLT Edo Yobo ကိုနိုင်သွားတာဖြစ်ပါတယ်။ Tennessee, Florida နဲ့ Ohio ပြည်နယ်အလှအမေတွေကပြိုင်ပွဲနောက်ဆုံးအဆင့်ထိတက်လှမ်းနိုင်ကြတာပါ။ပြိုင်ပွဲကိုတော့စုရရှိတဲ့သူရောတခြားပြိုင်မဲ့အလှအမေတွေရောထွေးပွေ့ဝိုင်းဖက်ပြီးတော့နှုတ်ဆက်ရင်းနဲ့လှလှပပအဆုံးသတ်ခဲ့ပါတယ်။ American မဲ့အဖြစ်နဲ့ရွေးခန့်ရတဲ့ Abby Stocker ကအော်ဗန်တက်ကတော့မှသူနာပြုပညာဘာသာရဲ့သင်ယူနေတာဖြစ်ပါရင်သူရှင်ပြိုင်တဲ့ Miss America American အလှမဲ့ပြိုင်ပွဲကိုတော့ Miss America YouTube ရုပ်သံလိုင်းကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပြသသွားပါရင် American ပြောင်းစုမှာသမ္မတဘိုင်ဒန်အစိုးရတက်တန်းကုံဆုံးချိန်နာရောက်တော့အကန့်အသတ်ထားလှုပ်ဆောင်တဲ့ရင်းချင်းမှုဖလှယ်ရေးအစီအစဉ်ရဘဲလေးအခောက်ပွဲတော်တစ်ခုကျင်းပသွားပါရင်ဟာဗနာမြို့တော်မှာဒုတိယကြိမ် Belly Beyond Borders BBB Belly အကောက်ပွဲတော်ကို American နဲ့ Cuba ကအကောက်ဖွဲ့တွေပေါင်းပြီးတော့ January 9ရက်နေ့အင်္ဂါနေ့မှာစတင်ဖွင့်လှစ်ခဲ့တာပါ7ရက်နေ့အထိကျင်းပခဲ့တဲ့ဒီပွဲမှာတော့ Cuba နိုင်ငံရဲ့နာမည်အကျော်ဆုံးအကောက်ဖွဲ့ဖြစ်တဲ့ Lit Alfonso Dance Cuba နဲ့ American ပြည်အောင်စုက Rocky Mountain Belly Theater ကိုပါဝင်ပြီးတင်ဆက်ပါတယ်ကမ္ဘာ့ကျော် American ဆိုတော်တွေဖြစ်တဲ့ Michael Jackson နဲ့ Madonna တို့အတွက်ကောက်ွယ်ဇန်တွေဖန်တီးပေးခဲ့တဲ့နာမည်ကျော် American အကပညာရှင် Vincent Peterson က Cuba အကနာမည်ကျော်တွေအတွက် Michael Jackson ရဲ့ Thriller တစ်ချက်ကိုပြန်ပြီးတော့ဖန်တီးပြီးသင်တန်းပေးခဲ့ပါတယ်။ Cuba, Brazil, American, Italy, Panama, Mexico နဲ့ Romania ကအကအမှုပညာရှင်တွေကနိုင်ငံတကာအကတွေပေါင်းဆက်ပြီးတော့ဖျော်ဖြေခဲ့ကြတာပါ။အကဆိုတာအလုံးနားလည်နိုင်တဲ့ကမ္ဘာ့ဘာသာစကားပါ။နိုင်ငံတွေအတွက်ပေါင်းကူဖြစ်ပါတယ်လို့ Peterson ကပြောပါတယ်။ American အကပညာရှင် Sherlyn Gary တည်ထောင်တဲ့ Belly Beyond Borders ဟာကမ္ဘာတဝန်းကအကပညာရှင်တွေကိုစုစည်းပြီးတော့အကအမျိုးအစားအမျိုးမျိုးတွေပြိုင်ပွဲတွေဆွေးနွေးပွဲတွေနဲ့ဖျော်ဖြေပွဲတွေစီစဉ်ပေးတဲ့ဆင်မြင်တစ်ခုဖြစ်ပါတယ်။ဘယ်လီမှာအခအတွက်ဆိုရင်တော့ကျူဘာကအထူးကြဆုံးနိုင်ငံပါပဲ။ကျမတို့အားလုံးရုရှားနဲ့ဗြိတိရှ်ဘယ်လီပညာရေးတွေလေ့လာခဲ့ပေမဲ့လေကျူဘာမှာကတခြားနိုင်ငံတွေမှာမတွေ့ရတဲ့ယောက်ျားအဆန်နဲ့ဆွမ်းအားတစ်မျိုးရှိနေပါတယ်။အဲ့ဒါကသူ့ရဲ့ဆွမ်းအားပါလို့ဘယ်လီ Beyond Borders ရဲ့ Director Sherlyn Gary ကပြောပါတယ်။ပွဲတော်ဖွင့်ပွဲနေ့တုန်းကတော့ Havana ရှေးဟောင်းမြို့ပိုင်းကလန်ဒလန်မှာလူတွေအများကြီးနဲ့ Michael Jackson ရဲ့ Thriller အကပြဝဲလုပ်ခဲ့ပြီးတော့ကျူဘာ Shelter ကနေအဆုံးသတ်ခဲ့တာပါ။ကျူဘာနိုင်ငံဟာသူ့ရဲ့ရိုးရာဘယ်လီအကောက်ဖွဲ့နဲ့ကမ္ဘာကျော်ပေမဲ့လည်းတခြားခေတ်ပေါ်အကစပိန်ကနဲ့ရိုးရာအကောက်ဖွဲ့တွေလည်းအများပြားရှိပါသေးတယ
်။မေးချံမေးတနာကျော်တင်ဆက်ပေးကြတော့ပါဒီကနေ့မနက်အတွက်အပတ်စဉ်ကဏ္ဍတွေကတော့လောက်ပါပဲ။ VO ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချံပေးခြင်းနဲ့ထူးခြားတဲ့သတင်းတွေပေးပို့ခြင်းနဲ့ဆိုရင် VO ရဲ့ email address burmese@vonews.com ကိုလိမ့်မှုပြီးတော့စာရေးသားပေးပို့နိုင်ကြတယ်လို့ Facebook ရဲ့ Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါရခင်ဗျာ။စီစဉ်တွေဆုံးသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါဦးမယ်ခင်ဗျာခင်ဗျဒေါ်တဲ့ညာရီတူချစ်တွေတင်ပို့မှုအပေါ်သမရဘိုင်ဒန်ဆိုရကကန့်သက်ချက်အစ်စ်တွေချမှတ်ကြောင်းတင်းလာနေကကြေညာလိုက်ပါတယ်ဒါအပြင် AI စနစ်တွေကိုအသုံးပြုအောင်မှာ AI စနစ်ပိုင်ရှင်တွေကလိုက်နာကျင့်သုံးရမယ်သတ်မှတ်ချက်ဘောင်တွေကိုလည်းချမှတ်လိုက်ပါတယ်။နောက်လန်ဒီစီးမဟာမိတ်အဖွဲ့ NATO ရဲ့လက်နက်နဲ့တပ်သားဥယီအစ်စ်ရာထားချက်အတိုင်းဂျာမနီပိုလန်ဗြိတိန်ပြင်သစ်နဲ့အီတလီတို့ကအမြန်တမ်းအမြန်ဆုံးအကောင်အထည်ဖော်ကြမယ်လို့ဂျာမန်ကာကွယ်ရေးဝန်ကြီးကတင်းလာနေမှာခရီးပေးပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူတို့ဟာတင်းကုန်တွေကဖုန်းနဲ့စကားပြောဆွေးခဲ့ကြပြီးဣသရေဟမတ်အပြည့်ရရဲ့သဘောတူညီချက်ကတိုးတက်မှုရှိနေတယ်လို့သက်ဆိုင်ရာအရာရှိတွေကပြောကြပါတယ်တိုးတက်မှုတွေရှိနေပြီးချိန်တိုတွင်မြင်ကြရလိမ့်မယ်လို့ဣသရေနိုင်ငံခြားရေးဝန်ကြီးဂေဒီယွန်ဆာကသတင်းတောက်တွေကိုပြောကြပါတယ်နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြတာပါအမေရိကန်တန်ရဲ့ View American တန်ရဲ့ January 14ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးကြတာပါဒီကနေ့မနက်အတွက်အစီအစဉ်တွေကိုဒီလောက်နဲ့ပဲဆုံးသတ်ပါရစေခင်ဗျာ ဒီနေ့မနက်အစီအစဉ်ထုတ်လွှင့်မှုကမတ်တင်ကြီးထပ်ဖြစ်ပါတယ်။ဒီဝေကူကြီးရှုနာတော်ရဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးထူးတင်ရှိပါတယ်ကျွန်တော်စီသူပါ။ဒေါ်ရရှင်နိုင်ရဘောကမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာ။